Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American အတန်းကနေ2024ခုနှစ်ဇူလိုင်လ31ရက်ဗုဒ္ဓပူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကားပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်းလွှင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9333ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အစီအစဉ်မူကကျမစုမောပါ
။မင်္ဂလာညကျမတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုမဆုမုံနဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးတိုက်ခိုက်မှုကြောင့်ဟာမတ်စ်နိုင်ငံခေါင်းဆောင်သေဆုံးခဲ့ပါတယ်။မြန်မာစစ်ကောင်စီကအရေးပေါ်တပ်တန်း6လထပ်တိုးလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းတာရပ်တန့်ဖို့နိုင်ငံတကာကဖိအားပေးမှုတွေတိုးလာပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်ထဲမှာအာရခတက်တော် AA နဲ့စစ်ကောင်စီတို့ကြားမှာတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေပြီးတော့စီရေးပဋိပက္ခတွေကြီးထွားလာနေတာကြောင့်ဒေသခံတွေကလုံခြုံရေးအတွက်အတော်လေးကိုစိုးရိမ်နေကြပါတယ
်တိုက်ပွဲတွေအိုင်နောက်မြင်ကြမယ်ဆိုတဲ့ခါကျတော့ပြင်းမိသွားမှကြောက်လို့လေဒေသခံပြည်သူများအဲဒီပြည်သူတို့ကွာတော့အဲ့ဒီဒေသခံကတော်တော်များများဒီပြမကုရှောင်းကြတယ်
ရခိုင်ဘက်ကစီးရီအခြေအနေတန်တွဲဒေသခံပြောပြပေးခဲ့တာဖြစ်ပါလေရှင်ဒီသတင်းနဲ့အတူထိုင်းမြန်မာနယ်စပ်မှာထိုင်းရဲတပ်ဖွဲ့ဝင်တွေကိုပစ်ခတ်ခဲ့တဲ့မူးယိမ်မှောင်ခိုးလို့တန်တရားရှိသူလာဟုတိုင်းရင်းသားကိုထိုင်းဘက်ကဗတ်ငွေ၅သိန်းစုငွေထုတ်လိုက်ပါတယ်။သမ္မတဂျိုးဘိုက်ဒန်လာမယ့်သမ္မတရွေးကောက်ပွဲမှာထပ်မပြိုင်တော့ဘူးလို့ကြေညာခဲ့ပြီးတဲ့နောက်မှာတော့ Republican သမ္မတလောင်ဒေါ်နယ်ထရန့်ဘက်ကသူ့ရဲ့ပြိုင်ဘက်ဖြစ်လာနိုင်ခြေရှိတဲ့သူ့သမ္မတအပေါ်မှာအာယုံပြောင်းသွားပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ခန်းနာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်အီရန်သမ္မတဂျန်သစ်စာကျင်းဆိုပွဲကိုတက်ရောက်ဖို့တီဟီရန်မြို့တော်ကိုရောက်နေတဲ့ဟာမတ်စ်အဖွဲ့ခေါင်းဆောင်အစ္စမီဟာနီယာဟာအစ္စရေးတိုက်ခိုက်မှုကြောင့်တိတ်ဆုံးသွားခဲ့ကြောင်းဟာမတ်စ်အဖွဲ့ကဒီကနေ့ပဲပြောလိုက်ပါတယ်ဟာနီယာဟာအီရန်နိုင်ငံကအိမ်တိမ်မှာတိတ်ဆုံးနေတာလို့လဲဟာမတ်စ်အဖွဲ့ရဲ့ Telegram မှာဖော်ပြထားပါတယ်မနေ့အစောပိုင်းတိုက်ခိုက်မှုတွင်ဟာနီယာနဲ့အတူသူ့ရဲ့ကိုရန်တော်အီရန်တော်လှန်ရေးပြည်ဆောင်တပ်ဖွဲ့ဝင်တို့လည်းတိတ်ဆုံးသွားခဲ့ကြောင်းနဲ့ဒီဖြစ်ရက်အတွက်စုံစမ်းစစ်ဆေးနေကြောင်းအီရန်တော်လှန်ရေးပြည်ဆောင်တပ်ဖွဲ့ကပြောပါတယ်အစ္စရေးကတော့ဒီကိစ္စနဲ့ပတ်သက်ပြီးလက်တလုံးမှတ်ချက်တစုံတရာမပေးသေးပါဘူးအီရန်နိုင်ငံကအားပေးထောက်ခံထားတဲ့ဟာမတ်စ်အဖွဲ့ကအစ္စရေးနိုင်ငံတောင်ပိုင်းကိုဝင်ရောက်တိုက်ခိုက်ခဲ့ရာကလူပေါင်း1200တိတ်ဆုံးပြီးဒဇာဂန် 250 ခန့်ကိုဖမ်းဆီးခေါ်ဆောင်ခဲ့တဲ့ဖြစ်ရက်အပြီး10လနီးပါးအကြာမှာပဲဟာမတ်စ်ခေါင်းဆောင်တပ်ဖြတ်ခံခဲ့ရတာပါ2019ခုနှစ်ကဟာမတ်စ်အဖွဲ့ရဲ့နိုင်ငံရေးခေါင်းဆောင်ဖြစ်လာခဲ့တဲ့ဟာနီယာဟာ2019ခုနှစ်မှာဂါဇာကနေထွက်ခွာခဲ့ပြီးကာတာနိုင်ငံမှာတင်းရှောင်နေထိုင်နေတာဖြစ်ပါတယ်။အီဂျစ်အမေရိကန်တို့နဲ့တူအစ္စရေးဟာမတ်စ်တို့ကြားအပြစ်အခက်ရက်စဲရေးသဘောတူညီချက်ရဖို့အတွက်ကြိုးပမ်းနေတဲ့ကာတာနိုင်ငံကတော့ဒီတိုက်ခိုက်မှုကြောင့်တင်းမာမှုတွေကြီးထွားလာမယ့်အနေရှိတယ်လို့ပြောထားပါတယ်ရှင်။
လက်ဗနွန်နိုင်ငံဘေရွတ်မြို့မှာတော့အစ္စရေးတို့ကတိုက်ခိုက်တပ်ဖြတ်လိုက်တဲ့ဆိုတော့သူတို့ရဲ့ထိတ်တန်းခေါင်းဆောင်တူရဲ့ရုပ်လောင်းကိုရှာဖွေနေပါတယ်လို့ Hezbollah အဖွဲ့ကဒီကနေ့ဇူလိုင်လ31ရက်နေ့မှာပြောကြားလိုက်ပါတယ်။အစ္စရေးတပ်ဖွဲ့ကမနေ့အင်္ဂါနေ့တုန်းကပစ်ခတ်တိုက်ခိုက်လိုက်တဲ့ဆိုတော့အဆောက်အဦထဲမှာအဲ့ဒီခေါင်းဆောင် Fuad Shaku ရှိခဲ့တယ်လို့ Hezbollah အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။အစ္စရေးတို့သိမ်းပိုက်ထားတဲ့ဂိုလန်ကုန်းမြစ်ဒေသကဘောလုံးပွဲထဲမှာဘောလုံးခွင်းထဲမှာကစားနေကြတဲ့ကလေးငယ်12ဦးသေဆုံးခဲ့ရတဲ့ပြီးခဲ့တဲ့စနေနေ့ကတိုက်ခိုက်မှုအတွက်ရှာကာမှာတာဝန်ရှိတယ်လို့အစ္စရေးကပြောပါတယ်။လက်ဗနွန်မှာရှာကာရီကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးကာကွယ်ရေးဝန်ကြီး UF ဂါလန်ကတိုက်ခိုက်မှုပြုလုပ်ပြီးမှတရားဝင်ထုတ်ဖော်ပြောကြားခဲ့ပါတယ်။ Hezbollah အဖွဲ့ရဲ့ခေါင်းဆောင် Hassan Nasrallah ရဲ့စစ်ဖက်ဆိုင်ရာအကြံပေးဖြစ်ပြီးတော့သူဟာအမေရိကန်ကအကြမ်းဖက်အဖွဲ့ဖြစ်တဲ့တတ်မှတ်ထားတဲ့အဖွဲ့အစည်းတွေမှာပါဝင်လှုပ်ရှားနေသူဖြစ်တယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုဘက်ကရှာကာကို2015ခုနှစ်မှာဒဏ်ခတ်အရေးယူမှုတွေချမှတ်ခဲ့ပြီးတော့ဘေရွတ်မြို့ကအမေရိကန် Marine တိုက်ဖွဲ့ရဲ့ဗားဒိုက်ကို1988ခုနှစ်တုန်းကဘုံးခွဲတိုက်ခိုက်မှုအတွင်းပါဝင်ပတ်သက်မှုနဲ့အမေရိကန်အစိုးရဘက်ကအလို့ရှိနေသူတဦးလည်းဖြစ်ပါတယ်ရှင်။
ရုရှားကအဝေးထိန်ဒရုန်းတွေနဲ့အပြင်းထန်တိုက်ခိုက်မှုကိုကာကွယ်နိုင်ခဲ့ပြီးဒရုန်း89ခုကိုကြားဖြတ်ပစ်ချနိုင်ခဲ့ကြောင်းယူကရိန်းစစ်တပ်ကဒီကနေ့ပဲပြောပါရယ်မိုက်ခိုလိဖ်ဒေတာကိုပြစ်မှတ်ထားတဲ့ရုရှားရဲ့ပဲ့ထိန်ဒရုန်းတစ်ခုကိုလည်းလေကြောင်းရန်ကာကွယ်တပ်ခါပစ်ချခဲ့တယ်လို့ယူကရိန်းဒေတာကပြောပါရယ်ယူကရိန်းရဲ့မြို့တော် Kiev ကတော့ဒရုန်းတိုက်ခိုက်မှုမှာအဓိကအကြဆုံးပစ်မှတ်ဖြစ်နေတာပါ Keith မြို့အုပ်ချုပ်ရေးအကြီးအကဲကလည်း Keith မြို့ပေါ်နဲ့မြို့နားဝင်းကျင်ဘော်ကိုရောက်လာတဲ့ drone 400စင်ကျော်ပစ်ချခဲ့တယ်လို့ပြောပါရယ်။ထိခိုက်ဒဏ်ရာရရှိမှုတော့မရှိဘူးလို့လည်းပြောထားပါရယ်။ Ukraine နိုင်ငံတောင်ပိုင်းခါဆွန်ဒေသမှာတော့ drone တစ်ခုနဲ့တိုက်ခိုက်မှုကြောင့်လူတအူးသေဆုံးခဲ့ပြီးတအူးဒဏ်ရာရခဲ့ပါရယ်။Ukraine အလဲပိုင်းနဲ့တောင်ပိုင်းဒေသကတာဝန်ရှိသူတွေကတော့အဲ့ဒီဒေသကိုရောက်လာတဲ့ drone တွေကိုပစ်ချနိုင်ခဲ့တယ်လို့ပြောပါရယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်း Russia Ukraine နယ်စပ်တစ်ချောင်း Belgrade ဒေသကိုတိုက်ခိုက်လာတဲ့ drone 11ခုအပါအဝင် Ukraine drone 19ခုကိုပစ်ချနိုင်ခဲ့ကြောင်းပြောပါရယ်။ Belgrade ဒေသအုပ်ချုပ်ရေးမှူးကလည်း Russia လီဒက်က drone 4ခုကိုပစ်ချခဲ့ပြီးထိခိုက်သေဆုံးမှုမရှိဘူးလို့ပြောထားပါရယ်ရှင်။
2024ခုနှစ်နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်ရွေးကောက်ပွဲမှာသမ္မတအဖြစ်နဲ့ဝင်ရောက်ရှင်ပြိုင်နိုင်တဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာနိုင်သူဒုသမ္မတကမလာဟဲရစ်စ်ကကယ်လီဖိုးနီးယားပြည်နယ်ရှေ့နေဆုံးအဖြစ်နဲ့သူတာဝန်ထမ်းဆောင်ခဲ့စဉ်အတွင်းမှာတော့နယ်စပ်လုံခြုံရေးနဲ့ပတ်သက်လို့အတွေ့အကြုံတွေအများကြီးရှိခဲ့ပါတယ်လို့ခြေပပြောဆိုလိုက်ပါတယ
် The Attorney General of a Border State In that job I walked underground tunnels betweenThe United States and Mexico on that border with law
ဒုသမ္မတပြောသွားတာကတော့နယ်စပ်ပြည်နယ်တစ်ခုမှာသူရှေ့နေချုပ်တာဝန်ထမ်းဆောင်နေတဲ့အချိန်တွင်မှာတော့အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနယ်စပ်ကမြေအောက်ဥမင်လှိုင်ကောင်းနေတဲ့မှာနယ်စပ်လုံခြုံရေးတာဝန်ရှိသူတွေနဲ့အတူတွားရောက်ပြီးတော့စစ်ဆေးကြည့်ရှုခဲ့တဲ့နိုင်ငံတွေကိုတရားမဝင်ဝင်ရောက်လာတဲ့နိုင်ငံတကာရာဇဝတ်ဂိုင်းတွေမှုရဂိုင်းတွေနဲ့လူကုန်ကူးတဲ့သူတွေကိုလိုက်လံနှိမ်နှင်းခဲ့တဲ့ပြစ်မှုကျူးလွန်သူတိုင်းကိုဥပဒေအရအရေးယူနိုင်ခဲ့တယ်။ဒါပေမဲ့ဒေါ်နယ်ထရန့်ကတော့နယ်စပ်လုံခြုံရေးအလေးပေးဆောင်ရွက်သွားမယ်လို့အကြီးအကျယ်ပြောခဲ့ပေမဲ့လည်းသူဟာသူပြောတဲ့အတိုင်းမလုပ်နိုင်ခဲ့ပါဘူးလို့ဒုသမ္မတကမလာဟဲရစ်ကပြောသွားတာဖြစ်ပါတယ်။ Republican သမ္မတလောင်းဒေါ်နယ်ထရန့်နဲ့ Republican ထိပ်တန်းပါတီခေါင်းဆောင်တွေကအဲ့ဒီအချက်နဲ့ပတ်သက်လို့သူတို့အတွက်အားသာချက်အဖြစ်နဲ့ယူဆထားတာဖြစ်ပါတယ်။ Georgia ပြည်နယ် Atlanta မြို့ကမဲဆွယ်စည်းရုံးပွဲထဲမှာတော့ဒုသမ္မတကမလာဟဲရစ်ကသူဟာနိုဝင်ဘာလမှာသမ္မတကြည့်ကပွဲမှာဖြစ်လာမယ်ဆိုရင်ဒီနေဆက်လုံခြုံရေးနဲ့ပတ်သက်ပြီးဆောင်ရွက်ဖို့ထရန့်ကနေကန့်သက်ထားတဲ့အစီအစဉ်ကိုပြန်ပြီးတော့အသက်သွင်းသွားမှာဖြစ်တယ်လို့လည်းပြောပါတယ်လက်တလောမှာတော့ကမလာဟဲရစ်ကဒီမိုကရက်သမ္မတလောင်းဖြစ်လာဖို့အလားအလာများလာပြီးတော့ပြောင်းလဲသွားတဲ့နိုင်ငံရေးအခင်းကျင်းအနေထားအောက်မှာဒေါ်နယ်ထရန့်ဟာဟဲရစ်နဲ့စကားချစ်ထိုးမှလားဘယ်တော့စကားချစ်ထိုးကြမလဲဆိုတာကိုလည်းအခုထက်ဒီမသိရသေးပါဘူးကမလာဟဲရစ်ဘက်ကတော့ထရန့်အနေနဲ့သူနဲ့မျက်နှာချင်းဆိုင်စကားချစ်ထိုးဖို့တိုက်တွန်းထားပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့ဗုဒ္ဓဦးညထိတန်းရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကြီးညာထားတဲ့အရေးပေါ်ကာလကိုစစ်ကောင်စီကဒီကနေ့ပဲနောက်ထပ်6လတပ်တန်းတိုးလိုက်ပါတယ်။နိုင်ငံအနှံ့လက်နက်ကင်ပြည်ပခါတွေကြီးထွားလာနေပြီးအတိုက်ခံအင်အားစုတွေအသာစီးရနေတဲ့သတင်းတွေထွက်ပေါ်လာနေချိန်မှာပဲနိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံအစည်းအဝေးကျင်းပပြီးတော့အရေးပေါ်ကာလတပ်တန်းတိုးဖို့ဆုံးဖြတ်ခဲ့တာပါ။
2008ခုနှစ်ပုံမှာ425နှစ်ညီနိုင်ငံတော်ဝန်လုံးအရေးပေါ်အခြေအနေကြီးညာထားသည့်ကာလကိုနောက်ထပ်6လတိုးမြင့်တက်မှတ်ကြောင်းတညီပြည်တွင်ဆုံးဖြတ်ခဲ့ပြီး
ရှေ့လာမယ့်2025ခုနှစ်မှာရွေးကောက်ပွဲကျင်းပဖို့နဲ့နေမြင့်တည်ငြိမ်အေးချမ်းရေးလိုအပ်ချက်တွေရှိနေတာကြောင့်တက်တန်းတိုးဖို့ဆုံးဖြတ်ခဲ့တာလို့လည်းနိုင်ငံပိုင်သတင်းမှာဖော်ပြပါရတယ်။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစပြီးအာဏာသိမ်းခဲ့တဲ့စစ်ကောင်စီဟာအာဏာသိမ်းပြီး3နှစ်ခွဲပြည့်ချိန်မှာပဲအရေးပေါ်ကာလကိုနောက်ထပ်တက်တန်းတိုးလိုက်တာပါ။ဒီဒီချိန်ပါနဲ့ဆိုရင်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကအရေးပေါ်ကာလတက်တန်းတိုးခဲ့တာ6ချိန်ရှိသွားပါပြီ။အခုနောက်ဆုံးချိန်တက်တန်းတိုးဖို့ရပ်ပိုင်းအလိုမှာပဲဖွဲ့စည်းပုံအခြေခံဥပဒေအရကာလုံအစည်းအဝေးကိုဦးဆောင်ရမယ့်သမ္မတတာဝန်တွေကိုလည်းစစ်ကောင်စီအကြီးအကဲကလွှဲပြောင်းယူခဲ့ပါတယ်ရှင်။
ဗင်နီဇွဲလားနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲကအငင်းပွားစရာရလက်ပေါ်မှာမကျေနပ်ရာကနေဆန္ဒပြပွဲတွေပေါ်ပေါက်နေပါတယ်။အဲ့ဒီဆန္ဒပြပွဲတွေမှာအတိုက်ခံခေါင်းဆောင်တွေကိုဖမ်းမယ်လို့သမ္မတနီကိုလက်စ်မာရူရိုကချင်းချောက်ပြောဆိုထားပါတယ်။မနေ့အင်္ဂါနေ့တုန်းကထောက်ခံတဲ့သူတွေကိုမိကွန်းပြောကြရင်းနဲ့အဓိကအတိုက်ခံခေါင်းဆောင် မာရီယာကိုရီနာမာချာဒိုကိုဖမ်းဆီးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာအတိုက်ခံရောသမ္မတမာဒူရိုဘာအနိုင်ရကြောင်းနှစ်ဖက်ကအပြိုင်ဆိုင်ပြောဆိုနေကြပြီးတော့မနေ့အင်္ဂါနေ့ကတော့အခြေအနေကပိုပြီးတော့မှတင်းမာလာခဲ့ပါတယ်။မဲယုံနေပိတ်လိုက်ပြီးတဲ့နောက်မဲဆန္ဒနဲ့အသီးသီးကတင်သွင်းလာတဲ့မဲပေးသူစည်းရင်းကိုအမျိုးသားရွေးကောက်ပွဲကောင်စီကထုတ်ပြန်ပေးဖို့အတွက်အတိုက်ခံခေါင်းဆောင်မာဒူရိုကတောင်းဆိုလိုက်ပြီးတော့မြို့တော်ကာရာကက်စ်ရဲ့အရှေ့ပိုင်းမှာတော့ထောင်နဲ့ချီတဲ့ထောက်ခံသူတွေနဲ့အတူချီတက်ဆန္ဒပြခဲ့ပါတယ်။ရွေးကောက်ပွဲရလဒ်ကိုကျင်ညာတဲ့နေရာမှာတော့မဲယုံတွေကမဲစင်းတွေကိုဖော်ပြခဲ့တာမရှိပါဘူး။ရွေးကောက်ပွဲကောင်စီကမဖြစ်မနေထုတ်ပြန်စရာမလိုပေမဲ့လည်းအရင်ရွေးကောက်ပွဲတွေမှာတော့မဲယုံတွေပိတ်ပြီးတော့နိုင်ပိုင်းအကြာမှာအဲ့ဒီမဲစင်းတွေကိုအွန်လိုင်းကနေထုတ်ပြန်ခဲ့မှုပါတယ်ရှင်။
အင်္ဂလန်ဒေ့ရှ်နိုင်ငံမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကဆန္ဒပြသူတွေကိုတက်တက်ချိန်မီပစ်ခတ်နေတဲ့ဗီဒီယိုဖိုင်တွေဓာတ်ပုံတွေထွက်ပေါ်လာပြီးတဲ့နောက်ပိုင်းဆန္ဒပြចောင်းသားတွေကိုအကြမ်းဖက်ဖြိုခွင်းမှုအဆုံးသတ်နိုင်ရေးနိုင်ငံတကာကဖိအားပေးမှုတွေတိုးလာနေပါတယ်။ကုလသမဂ္ဂဥရောပသမဂ္ဂနဲ့နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့တို့ကလည်းအစိုးရအလုတ်ကင်နေရာအတွက်ခွဲတန်းစနစ်ကျင့်သုံးမှုကိုဆန့်ကျင်နေတဲ့ចောင်းသားတွေပေါ်တက်တက်ညာညာကင်တွေဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်။အစိုးရလုပ်တွေမှာစစ်မှုထမ်းဆောင်မိသားစုတွေအတွက်ခွဲတန်းပေးတဲ့စနစ်ကိုပြန်လည်ကျင့်သုံးနိုင်မှုအတွက်ဇူလိုင်လ1ရက်နေ့ကအထက်တရားရုံးကဆုံးဖြတ်ခဲ့ပြီးတဲ့နောက်ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။ចောင်းသားចောင်းသူတွေတာမကတက္ကသိုလ်ဆရာဆရာမတွေနဲ့ပြည်သူတွေကပါပါဝင်နေတာပါ။အလုတ်လက်မဲ့နှုံမြန်မာနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအာမခံချက်ရှိတယ်လို့ယူဆထားတဲ့အစိုးရအလုတ်ကန်ရဲ့30ရာခိုင်နှုန်းကို1982ခုနှစ်လွတ်လပ်ရေးစစ်ပွဲမှာပါဝင်ခဲ့ကြတဲ့စစ်မှုထမ်းဆောင်မိသားစုဝင်တွေကိုပေးဖို့အတွက်ခွဲတန်းသတ်မှတ်ထားပါတယ်။ចောင်းသားတွေကတော့အရေးချင်းပေါ်မူတည်ပြီးအလုတ်ပေးဖို့တောင်းဆိုနေကြတာပါ။ရဲတပ်ဖွဲ့နဲ့စစ်ရုံတွေရဲ့အစိုးရခန်းစားရဇွန်လ16ရက်နေ့ကနေ22ရက်အတွင်းနှိမ်နှင်းမှုတွေကြောင့်လူ200ကျော်သေဆုံးခဲ့ရတယ်လို့ပြောပါရယ်စေယုံစေကန်းတွေကိုမရောက်ခင်သေဆုံးခဲ့တဲ့သူတွေကိုတော့စည်ရင်းဖော်ပြမထားတဲ့အတွက်ကြောင့်မလို့တရားဝင်မဟုတ်တဲ့ကိန်းဂဏန်းတွေအရဆိုရင်သေဆုံးသူဟာ300ကနေ500ကျားရှိနိုင်တယ်လို့လည်းခန့်မှန်းနေကြပါရယ်ရှင်
အနည်းဆုံးလူ152ဦးသေဆုံးခဲ့တယ်လို့ရဲတပ်ဖွဲ့ကအတည်ပြုပြောဆိုထားတဲ့အိန္ဒိယနိုင်ငံတောင်ပိုင်းကမြေပြိုမှုတော်တော်များများဖြစ်ခဲ့တဲ့နေရာတွေမှာတော့ရာနဲ့ချီတဲ့ကယ်ဆယ်ရေးဝန်ထမ်းတွေကရွှွင့်တွေအဆောက်အဦပြတ်တွေကြားမှာအသက်ရှင်ကျန်ရစ်သူတွေကိုလိုက်လံရှာဖွေနေရပါတယ်တောင်ပိုင်းကေရာလာပြည်နယ်အတွင်းမှာမိုးတီထန်စွာရွာသွန်းပြီးတော့လက်ဖက်ဆိုင်ခင်းနေတဲ့ကျေးရွာတွေပြိုကျလာတဲ့ရွှွင့်နေတဲ့ကိုလူတွေတော်တော်များများမျောပါကုန်တာဖြစ်ပါတယ်မနေ့အင်္ဂါနေ့အစောပိုင်းတုန်းကလည်းကာရာလာပြည်နယ်ဝရနက်ခရိုင်ထဲမှာရှိတဲ့ကုန်းမြင့်ဒေသတွေမှာမြေပြိုမှုတွေဖြစ်ပွားခဲ့ပါတယ်။အဲ့ဒီမြေပြိုမှုမှာတော့လူနေအိမ်တွေပြိုကျပျက်စီးပြီးတော့တစ်ပင်တွေပြိုလဲကြတာတံတားတွေကျိုးကျပျက်စီးခဲ့တယ်လို့အနည်းဆုံးလူ186ယောက်လည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ရဲအယာရှိအိုင်ဂျက်ကပြောပါတယ်။အခုချိန်မှာတော့လူပေါင်း189ယောက်ပျောက်ဆုံးနေပါတယ်လို့ပြည်နယ်အစိုးရပြောခွင့်ရ PN Manoj ကပြောပါတယ်။ရှာဖွေတွေ့ရှိတဲ့ရုပ်အလောင်းတွေက89လောင်းကိုတော့ဘဲသူဘဲဝါးတွေဆိုတာစုံစမ်းဖော်ထုတ်နိုင်ခဲ့တဲ့အတွက်ရုပ်လောင်းတွေကိုမိသားစုဝင်တွေထံကိုအနှံခဲ့တယ်လို့ပြောပါတယ်။ရွှွင့်နေတဲ့အဆောက်အဦပြတ်တွေကြားမှာပိတ်မိနေတဲ့ဒါဇင်နဲ့ခြိတဲ့သူတွေကိုကယ်ဆယ်ရေးဝန်ထမ်း300ကျော်ကကယ်တင်နိုင်ခဲ့ပေမဲ့လမ်းတွေပိတ်ဆို့ပြီးတော့သွားလာရေးခက်ခဲနေတာကြောင့်အဲ့ဒီမြေပြိုမှုတွေကိုကယ်ဆယ်ရေးလုပ်ငန်းတွေမှာအဟန့်အတားတွေဖြစ်နေပါတယ်လို့ရဲအယာရှိအိုင်ဂျက်ကပြောပါတယ်ရှင်ဗုဒ္ဓဘုညာရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA American တန်ရဲ့ဗုဒ္ဓဘုညာချမ်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဇူလိုင်လ31ရက်နေ့ရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့ရခိုင်ပြည်နယ်တွင်းမှာဖြစ်ပွားနေတဲ့အာရခတက်တော် AA နဲ့စစ်ကောင်စီတို့ကြားကတိုက်ပွဲအခြေအနေသတင်းကိုတင်ပြပေးကြပါတယ်။ရခိုင်ပြည်နယ်မှာအာရခတက်တော် AA နဲ့စစ်ကောင်စီတက်တွေကြားမှာတိုက်ပွဲကတော်တော်လေးကိုဆက်ပြီးပြင်းထန်နေပြီးတော့စစ်ရေးတင်းမာမှုတွေကြီးထွားလာနေတာကြောင့်ဒေသခံတွေရဲ့လုံခြုံရေးအတွက်စိုးရိမ်နေကြရပါတယ်။တိုက်ပွဲတွေဖြစ်တဲ့အချိန်မှာတော့စစ်ကောင်စီဘက်ကအရက်သားတွေကိုဖမ်းဆီးမှုတွေရှိပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ရခိုင်ပြည်နယ်ဘက်ကစစ်ရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါဗျ
။ရခိုင်ပြည်နယ်တောင်ပိုင်းကတန်တွဲငပလီကမ်းခြေကစစ်ကောင်စီရဲ့ကွင်းဝိုင်းရေတပ်စခန်းကိုအေဘက်ကဒီကနေ့အထိထိုးစစ်ဆင်တိုက်ခတ်နေစေဖြစ်တယ်လို့ကျေးတော်ရက်ကွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေကိုလည်းထိုးစစ်ဆင်နေတာပါ။တိုက်ခိုက်မှုတွေကိုစစ်ကောင်စီကကြီးရည်လေတပ်ဖွဲ့တွေနဲ့တုံ့ပြန်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။စစ်ရေးတမမှုတွေကြားနိုင်ငံတချို့ဖမ်းဆီးခံရတာတွေရှိတယ်လို့လည်းငပလီဒေသခံတူကပြောပါတယ
်။ဟုတ်ပွဲဟောတော့ဒီတော့မှတိုက်နေတဲ့ပွဲနဲ့တိုက်ပွဲနဲ့ကျွန်တော်တို့ဒီပွဲမှာတိုက်နေတဲ့တိုက်ပွဲဆက်ခုကတော့မရှိတော့လို့ပြောဒီတော့မှကျွန်တော်တို့ဒီ ဒီစက်ကောင်စီကကျွန်တော်တို့ဒီနမီရဲစခန်းကြီးဒေတော့ရဲစခန်းကိုလေသူတို့ကအဲ့မှာတက်ဆွဲထားပေါ့စက်ကောင်စီကဟုတ်အဲ့မှာတက်ဆွဲထားတဲ့ကကြတော့အဲ့ဒီမှာကျွန်တော်တို့ဒီငပလီမျိုးဟာဒေတာခံလေအဲကျွန်တော်တို့ကြည့်တော့ပေါ့ကျွန်တော်မိတ်ဆွေတယောက်လည်းပါရဲ့ရှင်ပါအဲဒါစကန်လောက်ပြီးတော့ဖမ်းထားတဲ့အချုပ်ခံတယ်ပေါ့အဲဆယ်ယောက်ကျော်တော့တော်ရှိမယ်လို့တရင်ရတယ်အတိအကျကြီးတော့မသိနိုင်ဘူးပေါ့ဟုတ်
တပ်ပွဲပြင်းထန်နေတဲ့တန်တွဲငပလီမှာပိတ်မိနေသူတွေလည်းအများအပြားရှိနေတယ်လို့ပျောက်ဆုံးသူတွေလည်းရှိနေတာပါတန်တွဲမျိုးပေါ်ကနေထွက်ပြေးတင်းရှောင်လာသူတူကတော့တန်တွဲငပလီမှာကြံခဲ့တဲ့မိသားစုဝင်တွေနဲ့အဆက်အသွယ်မရတာလဝက်လောက်ရှိပြီလို့ပြောပါတယ
်ဟုတ်အဆက်အသွယ်မရတာတော့ဒီ12ရက်13ရက်လောက်ကပေါ့အဲ့ဒီဝင်းကျင်လောက်ကပဲဟုတ်ဘယ်နှစ်ယောက်လောက်လဲဆိုတော့အမေရဲ့အပါရဲ့အနောက်ရောင်းမရဲ့အကိုရဲ့ဦးလေးရဲ့ချင်းနောက်တူတူမလေးတွေရှိတာပေါ့နော်ဆိုရင်တော့ဘာမှအဆက်အသွယ်မရတော့ဘာများဖြစ်နေလဲဘလို့အခြေအနေရှိလဲတော့မဆိုအတိုင်းထက်အလွန်ပေါ့ဆိုရင်တော့တော့မိဘတွေအားလည်းအတက်ကလည်းကြီးပြီဆိုတော့ဘလို့ဖြစ်ဖြစ်လေသူတို့တစ်ခုဖြစ်နေမှာကပိုဆိုရင်လေ
ဒါအပြင်စစ်ကောင်စီအနေနဲ့တန်တွဲမျိုးနယ်နဲ့ဆက်ဆက်နေတဲ့ကျင်းဒလီနဲ့ဂွားမျိုးနယ်တွေမှာစစ်အင်အားဖြည့်တင်းတာတွေကာကင်းတွေတိုးချဲ့ပြီးတော့ခံစစ်ပြင်းနေတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့လည်းတန်တွဲဒေသခံတူကပြောပါတယ
်။ဟုတ်ကဲ့ဟောပါပေါ့အဓိကတော့ကျွန်တော်တို့ဒီကျင်းဒလီမှာမကြခင်ပေါ့အခုဒီကကာနွေးရတန်တွဲပြီးရင်ကျင်းဒလီကျင်းဒလီပြီးရင်ဂွားပေါ့ဆက်တိုက်ပေါ့နော်။ကျင်းဒလီကတော့ဒီကဂွားမျိုးနယ်မျိုးနယ်ကိုပဲပေါ့အဲ့တော့ကျင်းဒလီကိုအရင်ရောက်မယ်ရောက်မယ်ပေါ့ဟောပါတိုက်ကျွန်တော်တက်တော်ဝင်ပြီးတော့တိုက်မယ်အဲ့ဘွေတွေကအဲ့နောက်မိကြမယ်ဆိုတဲ့ခါကျတော့ဒီပိတ်မိသွားမှကြောက်လို့လေတက္ကံပြည်သူများဒီကျင်းဒလီတို့ဂွားတို့အဲ့ဒီရက်ခိုင်ကတော်တော်များများဒီပြည်မတော်ကိုရှောင်ရတယ်
။ဒီချိန်ထဲမှာပဲရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်မှာလည်းစစ်ကောင်စီရဲ့နခခငါမြို့တကြီးစခန်းကိုအေအေအဖွဲ့ကထိုးစစ်ဆင်နေတာပါ။ဒီကနေ့ဒီတိုက်ပွဲတွေဖြစ်ပွားနေပြီးတော့စစ်ကောင်စီတပ်ဖွဲ့တွေကလည်းအပြင်းထန်တုံ့ပြန်နေတယ်လို့ဒေသခံတူကပြောပါတယ
်။လက်ရှိမှာအဲ့ဒီတိုက်ပွဲကတော့နှစ်ဖက်အပြင်းထန်နေကြရပေါ့နော်။နှစ်ဖက်အပြင်းနဲ့အထက်မှာဒီစစ်ကောင်စီဘက်ကသူတို့ဒီမြို့သူကြီးစခန်းကိုတိုက်ရင်းကိုမကြရှုံးစေဖို့အတွက်ဒီလေကြောင်းပစ်ကူတွေကိုဒီနေ့မနက်အာရုံကလေးဟာပေါ့နော်။မုံလေးပိုင်းအထီကိုသူတို့ဇက်တိုက်နေပြီးတော့ပစ်ခတ်ခဲ့တာရှိတယ်။နောက်ပြီးရေကြောင်းကနေပြီးတော့ပစ်တာလည်းရှိရပေါ့။ဒီမွတ်စလင်လက်နက်ကိုင်အဖွဲ့တွေလည်းပူးပေါင်းပြီးတော့အဲ့ဒီစစ်ကောင်စီဘက်ကပူးပေါင်းပြီးတော့တိုက်ကြတဲ့အနေထားတွေလည်းရှိရပေါ့နော်။ဆိုတော့ဒီအပေါ်မှာဒီ AA ကလည်းဒီနောက်မဆုတ်တမ်းပြစ်ခတ်နေကြတယ်လို့ကျွန်မတို့သိရတယ်
။ရခိုင်ပြည်နယ်ကတိုက်ပွဲတွေနဲ့ထိခိုက်မှုအခြေအနေအတိအကျကိုတော့တီးကြအတီးပြုတ်လို့မရသေးသလိုစစ်ကောင်စီကလည်းနောက်ဆုံးအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအနှံ့လက်နက်ကိုင်ပြည်ပခါတွေပေါ်ပေါက်လာနေပြီးတော့ရခိုင်ပြည်နယ်အပါအဝင်နေရာတော်တော်များများမှာတိုက်ပွဲတွေပြင်းထန်လာနေတာကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကလည်းသတိပေးနေကြပါတယ်ခင်ဗျာ။
ဒါကတော့ရခိုင်ပြည်နယ်ထဲမှာအာရခတက်တော် AA နဲ့စစ်ကောင်စီတို့ကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ရေးတင်းမာမှုကအတော်လေးကိုကြီးထွားလာနေတာကြောင့်ဒေသခံပြည်သူတွေရဲ့လုံခြုံရေးစိုးရိမ်နေရတဲ့အခြေအနေကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာထိုင်းရဲတပ်ဖွဲ့ဝင်တွေကိုပစ်ခတ်ခဲ့တဲ့မူးယစ်မောင်ခိုးလို့တန်တရားရှိသူလာဟုတိုင်းရင်းသားကိုထိုင်းဘက်ကဘက်ငွေ9သိန်းစုငွေထုတ်လိုက်တဲ့သတင်းပေးပို့ချက်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံမှာမူးယစ်ဆေးဝါးမှောင်ခိုးသမားအဖြစ်နဲ့တန်တရာရှိသူလာဟုတိုင်းရင်းသားတယောက်ပြစ်ခတ်တဲ့အတွက်ထိုင်းရဲတပ်ဖွဲ့ဝင်တဦးသေဆုံးနောက်တဦးဒဏ်ရာရပြီးတော့ထွက်ပြေးတိမ်းရှောင်သွားလို့သူ့ကိုဖမ်းဆီးရနိုင်မှုအတွက်ထိုင်းအာဏာပိုင်တွေအပြင်းထန်ကြိုးပမ်းနေကြပါတယ်။ဒီလာဟုတိုင်းရင်းသားကဒီထိုင်းရဲတပ်ဖွဲ့ဝင်တွေကိုပြစ်ခတ်ပြီးတော့မြန်မာနိုင်ငံထဲကိုထွက်ပြေးတိမ်းရှောင်သွားတာပါ။လာဟုတိုင်းရင်သားမတင်ကားသူနဲ့ပတ်သက်လို့သတင်းပေးနိုင်တဲ့သူကိုစုငွေဖြစ်နဲ့ထိုင်းဘက်ငွေ9သိန်းပေးမယ်လို့ထိုင်းရဲတပ်ဖွဲ့ကကြေညာထားပါတယ်။သတင်းအပြည့်အစုံကိုထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ချင်းမိုင်ခရိုင်ချင်းတောင်မြို့နယ်အတွင်းကမူးယစ်ကုန်တဲ့လာဟုအမျိုးသားတဦးဖြစ်တဲ့အသက်38နှစ်အရွယ်နိုင်ကြကဟာထိုင်းနိုင်ငံထဲမှာတောင်ပေါ်တိုင်းရင်သားမှတ်ပုံတင်ကိုင်ဆောင်ထားတာပါ။သူဟာမူးယစ်ဆေးဝါးရောင်းဝယ်နေတယ်လို့သတင်းရတဲ့အတွက်ဖမ်းဆီးဖို့အတွက်ထိုင်းရဲတွေကအရက်ဝင့်နဲ့မူးယစ်ဆေးဝါးဝယ်ယူသူပုံစံအယောင်ဆောင်ပြီးသွားခဲ့ပါတယ်။နိုင်တက်ကဟာမူးယစ်ရောင်းဝယ်သူဖြစ်သေးကြပြီလို့သိရှိချင်းဇူလိုင်လ17ရက်နေ့ကရဲတွေကဖမ်းဆီးခဲ့ချိန်မှာတော့နိုင်တက်ကဟာအဖမ်းမခံဘဲရဲတွေကိုတနက်နဲ့ပြစ်ခတ်ပြီးတော့ထွက်ပြေးသွားခဲ့ပါတယ်။ဒီအတွက်အဲ့ဒီနယ်မြေရဲတပ်ဖွဲ့ကရဲတပ်ချက်ကြီးတဦးသေဆုံးခဲ့ပြီးရဲတပ်ချက်တဦးလည်းဒဏ်ရာရခဲ့ပါတယ်။သူကိုဖမ်းဆီးနိုင်ရေးအတွက်ရဲတပ်ဖွဲ့ကအပူတပြင်းစ조사လုပ်ဆောင်နေပေမဲ့သူကမြန်မာပြည်ဘက်ကိုထွက်ပြေးသွားခဲ့တဲ့အတွက်သူ့ကိုဖမ်းမိရေးသတင်းပေးသူကိုစုငွေဘဏ္ဍာသိမ်းထိပေးမယ်ဆိုပြီးထိုင်းရဲတွေကထုတ်ပြန်ခဲ့ပါတယ်။အခုအခါမှာရပ်ပေါင်း20ကျားတဲ့အထိဖမ်းမမိသေးတဲ့အတွက်စုငွေကိုတိုးမြှင့်ပြီးတတ်မှတ်လိုက်တာဖြစ်ပါတယ်။ထိုင်းမှုရဲ့နေနေရေးဘူရိုက ဒုတိယဗိုလ်ချုပ်ကြီးစံရန်နွမ်မကတော့ဇူလိုင်လ30ရက်နေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်သူပြောသွားတာကတော့ထိုင်းမွေးနေနေရေးဘျူရိုအနေနဲ့ထွက်ပြေးလွတ်မြောက်နေတဲ့တရားခဏ်နေနဲ့ပတ်သက်ပြီးအမြန်ဆုံးဖမ်းဆီးနိုင်ဖို့လှုံ့ဆော်နေပါတယ်အစိုးရရဲ့မူဝါဒအတိုင်းအမှုနဲ့ပတ်သက်နေသူတွေငွေကြေးခဝါချပေးနေသူတွေကိုရောစုံစမ်းစစ်ဆေးဖမ်းဆီးသွားမှာဖြစ်ပါတယ်ဆိုပြီးဇူလိုင်လ30ရက်နေ့ကလုပ်တဲ့ဥယျာဉ်စေဝါနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားပါတယ်ထိုင်းရဲတွေကတနက်နဲ့ပြစ်ခတ်သွားသူကိုဖမ်းမိရေးစွန့်ဝေကိုဗတ်ငွေ5သိန်းထိတိုးပြီးထုတ်ပြန်ကြေညာခဲ့ပါတယ်မူရစ်ကုံတဲ့နိုင်ကြကာဟာသူရဲ့အိမ်နောက်ဖက်တောထဲကနေထွက်ပြေးသွားပြီးထိုင်းမြန်မာနယ်စပ်ဝင်းဟိုင်မြို့နယ်ထဲကိုခြေလျင်လျှောက်ပြီးသွားခဲ့ကြောင်းအဲဒီကနေထိုင်းနယ်စပ်နဲ့ကီလိုမီတာ100လောက်ဝေးတဲ့နေရာဖြစ်တဲ့မိုင်းဆက်ခရိုင်ထဲကိုရောက်သွားတာဖြစ်ကြောင်းထိုင်းဘက်ကစုံစမ်းသိရှိရတယ်လို့ဆိုပါတယ်သူ့ကိုဖမ်းမိနိုင်ရေးအတွက်မြန်မာအာဏာပိုင်တွေကိုလည်းအကူအညီတောင်းခံထားတယ်လို့လည်းခရိုင်ရဲတပ်ဖွဲ့ကပြောဆိုထားပါတယ်ရှင်
ဒါကတော့ထိုင်းရဲ့တပ်ဖွဲ့ဝင်တွေကိုပြစ်ခတ်ခဲ့တဲ့မူရင်မောင်ခိုးလိုတန်တရားရှိသူလာဟုတိုင်းရင်သားကိုထိုင်းဘက်ကနေဗတ်ငွေ5သိန်းစုငွေထုတ်ထားတဲ့သတင်းမအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ဆက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ကလာမယ့်သမ္မတရွေးကောက်ပွဲမှာသူထပ်ပြီးတော့ဝင်းမရှင်ပြိုင်တော့ဘူးလို့ကြေညာခဲ့ပြီးတဲ့နောက်မှာတော့ Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်း Donald Trump အနေနဲ့သူရဲ့ပြိုင်ဘက်ဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတကမလာဟဲရစ်ကိုအာရုံပြောင်းသွားခဲ့ပါတယ်။ထရန့်ရဲ့ Republican Party ဘက်ကဒုသမ္မတကမလာဟဲရစ်ကလူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်တွေပေါ်မှာတိုက်ခိုက်နေပြီးတော့သူမကိုလည်းနေဆက်အုပ်ချုပ်သူဇာဗရင်မအဖြစ်နဲ့ခေါ်ဝေါ်သုံးနှုတ်နေပါတယ်။ VOA လူဝင်မှုကြီးကြပ်ရေးသတင်းတောက် Airline Virus ပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်တင်ပြပေးထားပါတယ်။
ရွေးကောက်ခံ Republican သမ္မတလောင်း Donald Trump ဟာလာမယ့်သမ္မတရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက်ဖြစ်လာနိုင်ခြေရှိတဲ့လက်ရှိ American ဒုသမ္မတ Kamala Harris အပေါ်မှာအာရုံစိုက်ပြီးသူမရဲ့လူဝင်မှုကြီးကြပ်နဲ့တက်ဆိုင်တဲ့မူဝါဒတွေအပေါ်မှာဝေဖန်လာပါတယ
်။ She wants everybody to have amnesty.
သူ့အနေနဲ့ကလူတိုင်းကိုလူငယ်ချမ်းသာဝင်ပေးခြင်းနေတာပါ။ပြီးတော့ Biden ကိုယ်တိုင်ကသူ့ကိုနေဆက်အုပ်ချုပ်သူဇာဗီယမအဖြစ်တင်မြောက်ပေးခဲ့ပြီးတော့အဲ့ဒါကလည်းအတော့ကိုဆိုးခဲ့ပါတယ်။သူမအနေနဲ့ကျွန်တော်တို့နိုင်ငံတဲကိုတရားမဝင်တဲ့ဆက်ဖြစ်ကြဝင်ရောက်မှုတွေကိုအစမတန်ခွင့်ပြုပေးခဲ့တာပါ။ဒါကြကြဆိုပြီးသူပြောခဲ့တာကိုမှတ်မိကြသေးတယ်မလား
။တရားမဝင်တဲ့ဆက်ဖြစ်ကြမှုအကြောင်းချင်းရာဟာ Republican ထောက်ခံသူတွေရဲ့ကြားမှာအရေးကြီးတဲ့ကိစ္စတစ်ခုဖြစ်လို့နေပါတယ်။နောက်ပြီးသမ္မတ Trump မဲဆက်စည်းရုံးပွဲတွေမှာလည်းဒုသမ္မတ Kamala Harris ကိုနေဆက်အုပ်ချုပ်သူဇာဗင်မလို့ခေါ်ဆိုပြီး Biden အစိုးရရဲ့လူဝင်မှုကြီးကြပ်ရေး policy နဲ့ချိတ်ဆက်ပြောဆိုလို့နေပါတယ
် She was never named a border
နေနေဘယ်မှမနေဆက်အုပ်ချုပ်သူဇာဗင်မလို့တတ်မှတ်မခံခဲ့ရတယ်လို့တကယ်တမ်းမှာလည်းနေဆက်ရေးရသူ့ရဲ့ဦးစားပေးပြဿနာမဟုတ်ပါဘူ
းသမ္မတ Biden အစိုးရအဖွဲ့ရဲ့အစောပိုင်းကာလတွေမှာ Kamala Harris အနေနဲ့ America တိုက်အလဲပိုင်းဒေသက Guatemala, Honduras နဲ့ Salvador စတဲ့နိုင်ငံတွေနဲ့ပူးပေါင်းပြီး American တောင်ဘက်ပိုင်းနယ်စပ်ကလူဝင်မှုတွေလျှော့ချရေးအတွက်ကိုလုပ်ငန်းတာဝန်ပေးရခြင်းခံခဲ့ရပါတယ်
။ He was in charge of developing a strategy and
သူအနေနဲ့ရွှေ့ပြောင်းအခြေချမှုဆိုင်ရာအခြေအနေတွေကိုဖြစ်ပေါ်စေတဲ့တွန်းအားတွေကိုရောချဖို့အတွက်မြောက်ပိုင်းတရီကန်ဒေသ၃နိုင်ငံကဖွံ့ဖြိုးရေးအကူအညီရင်းနှီးမြှုပ်နှံမှုဒီလိုဂတိကဝတ်တွေရဖို့အတွက်ကိုမဟာဗျူဟာတရက်ရေးဆွဲတဲ့အပိုင်းမှာတာဝန်ယူပြီးတော့လှုပ်ဆောင်ခဲ့တာပါ
ရွှေပြောင်းခြေချသူတွေရဲ့နေထိုင်မှုအခြေအနေများတိုးတက်စေဖို့နဲ့သူတို့ရဲ့အိမ်တွေကနေစွန့်ခွာလာတာကိုအာမပေးဖို့ဗျူဟာတရက်ကမလာအနေနဲ့ဦးစီးဆောင်ရွက်ဖို့အတွက်ကိုသမ္မတဘိုက်ဒန်အနေနဲ့တာဝန်ပေးပြီးနောက်ပိုင်းမှာတော့ကမလာရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာသတင်းစကားတွေကပုံမတင်ကျပ်လို့လာခဲ့ပါတယ
်မက္ကဆီကိုဒေသကနေအမေရိကန်ကိုအန်ရယ်များတဲ့ခရီးကြမ်းကိုဖျက်ပြီးဝင်လာဖို့စဉ်းစားနေကြတဲ့သူတွေကိုကျမအနေနဲ့ပြက်ပြက်သားသားပြောချင်တာကတော့မလာကြပါနဲ့လုံးဝမလာကြပါနဲ့
ကမလာဟဲရစ်မတ်တန်းတွေကလူဝင်မှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်ရင်အလွန်တရာမှသဘောထားကြီးမားတယ်လို့သမ္မတဟောင်းထရန့်ကပြောပါတယ
်ကမလာ voted in favor of deadly sanctuary
ကမလာကအလွန်ကိုစိုးရတဲ့ခေလုံစရာမျိုးကြီးတွေအဖြစ်ထောက်ခံတဲ့မဲပေးခဲ့တယ်လို့တရားမဝင်တဲ့ဖြတ်ကျော်မှုတွေရာဇဝတ်မှုလို့မတတ်မဖို့ထောက်ခံခဲ့တဲ့အပြင် တရားမဝင်ရောက်လာသူအားလုံးကိုလူငယ်ချမ်းသာခွင့်ရစေဖို့အတွက်ကိုလည်းသူကထောက်ခံခဲ့တာပါဒါကိုစဉ်းစားကြည့်ကြပါ
ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Republican အမတ်တွေကြီးစိုးတဲ့ American Outlook တော်ထဲမှာသမ္မတ Biden အစိုးရကိုပြစ်တင်ဝေဖန်တဲ့ဆုံးဖြတ်ချက်တစ်ခုကိုလည်းအတည်ပြုခဲ့ကြပါတယ်အဲ့ဒီထဲမှာနေဆက်လုံခြုံရေးကိုကာကွယ်ဖို့ပြက်ကွက်တဲ့နေဆက်အုပ်ချုပ်ဇာပြင်းမှ Kamala Harris လို့ဖော်ပြလိုထားပါတယ်ဒါနဲ့ပတ်သက်ပြီးအောက်လွတ်တော်ဒီမိုကရက်တစ်ခေါင်းဆောင် Hacking Jeffries ကတော့ Republican တွေဟာ Kamala Harris နဲ့ပတ်သက်ရင်လိမ်ညာနေကြတာဖြစ်ကြောင်းပြောဆိုပါရတယ်။ဘာလို့လဲဆိုတော့ Republican တွေအနေနဲ့ကနေဆက်အရေးကိုဖြည့်ရှင်းဖို့ထိရောက်တဲ့အစီအမံဘာတစ်ခုမှမရှိတဲ့အတွက်ကြောင့်လို့ဆိုပါရတယ်
။ And the Vice President was not a border
သူတို့ကနေဆက်အုပ်ချုပ်သူဇာပြင်းမှမဟုတ်ပါဘူး။သူတို့တွေအဲ့ဒါကိုလောက်ကျန်ဖန်တီးထားတာပါ။ဘာလို့လဲဆိုတော့သူတို့မှာအမေရိကန်လူစုအတွက်ကောင်းမွန်တဲ့လုပ်ငန်းဆောင်တာတွေအမြင်နဲ့လုပ်ခဲ့တဲ့မှတ်တမ်းဘာတစ်ခုမှမရှိတဲ့အတွက်ကြောင့်ပ
ါလူဝင်မှုကြီးကြပ်ရေးရှင်နေဟတ်တာကီရော့ကာကတော့ဘယ်သမနာတက်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကပြုပြင်ပြောင်းလဲဖို့လိုအပ်ကြောင်းပြောပါတယ
် Half over 3 million cases is stuck
လူဝင်မှုကြီးကြပ်ရေးနဲ့သက်ဆိုင်တဲ့အမှုပေါင်း3သန်းကျော်ကကျွန်တော်တို့တရားရုံးတွေမှာပိတ်မိနေပါတယ်ဒီမှာလူဝင်မှုကြီးကြပ်ရေးတရားသူကြီးတွေအလုံးလောက်မရှိပါဘူးဒါကိုလည်းကျွန်တော်တို့ပြောလာတာတော်တော်လေးကိုကြာနေပါပြီ
ဘိုင်ဒန်အစိုးရအဖွဲ့အနေနဲ့ကတော့နေဆက်အရေးနဲ့ပတ်သက်ပြီးတိုးတက်မှုတွေရှိတယ်လို့ပြောပါတယ်။မက္ကဆီကိုနေဆက်ကနေတဆင်တရားမဝင်ဝင်ရောက်လာသူတွေကိုဖမ်းဆီးထိန်းသိမ်းမှုတွေရာဆိုရင်ပြီးခဲ့တဲ့ဇွန်လအထဲဖမ်းဆီးထိန်းသိမ်းမှုဟာသမ္မတဘိုင်ဒန်တက်တန်းတစ်လျှောက်မှာအ ਨੇ ဆုံးဖမ်းဆီးထိန်းသိမ်းမှုဖြစ်ခဲ့တယ်ဆိုပြီးသတင်းတွေထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒါကတော့အမေရိကန်နိုင်ငံဆိုင်ရာရွေးကောက်ပွဲဆိုင်ရာသတင်းဆောင်မှာကိုစံကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်ဆက်ပြီးတော့ယူကရိန်းသမ္မတကလူမျိုးရေးခွဲခြားသူလို့ရုရှားကပြောဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတဲ့ရုပ်သံဗီဒီယိုပိုလီဂရက်ကိုတင်ဆက်ပေးကြပါတယ်။ယူကရိန်းရှေ့ကျန်းကယူကရိန်းနိုင်ငံသားတွေအနေနဲ့ရုရှားယဉ်ကျေးမှုနဲ့ဆက်နွယ်တယ်လို့ခံယူတဲ့သူတွေရုရှားကိုပြောင်းနေဖို့ယူကရိန်းသမ္မတကနှင်ထုတ်တယ်လို့ရုရှားဆိုရကပြောပါတယ်။ဒါပေမဲ့သတင်းတွေအထောက်ထားတွေအရကတော့ယူကရိန်းသမ္မတဘက်ကဒီလိုမျိုးပြောတာမဟုတ်ပါဘူး။အသေးစိတ်အချက်လက်အခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာမဲရေးတန်တာကျော်တင်ဆက်ထားတာရှူစားနာဆင်ပါရှင
်ဇူလိုင်လ16ရက်နေ့ကရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဖရော့ကပတ်ပေါင်းစုံဝူအောင်ဆောင်ရွက်ရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကိုတဘာပတိဖြစ်နေတာဝန်ယူခဲ့ပါတယ်လုံခြုံရေးကောင်စီမှမိကွန်းပြောတော့ရုရှားအနေနဲ့လိုအပ်လို့ယူကရိန်းပေါ်ဆစ်ဆင်နေရတာဖြစ်ကြောင်းရုရှားအစိုးရတွင်တွင်ပြောနေတာကိုပဲဝန်ကြီးလက်ဖရော့ကထပ်ပြောသွားခဲ့ပါတယ်။သူကယူကရိန်းသမ္မတဇယ်လန်စကီဟာလူမျိုးရေးခွဲခြားသူဖြစ်တယ်လို့စွပ်စွဲပြီးတော့ယူကရိန်းနိုင်ငံတွင်ကရုရှားຫນွယ်ဝါးတွေဟာရုရှားအစိုးရကိုထောက်ခံတယ်လို့မဟုတ်တာကိုပြောသွားပါတယ်။2021ခုနှစ်မေလငယ်တခုမှာဇယ်လန်စကီကရုရှားယဉ်ကျေးမှုနဲ့ဆက်နွယ်လို့ခံယူတဲ့သူတွေနောက်မျိုးဆက်တွေအကျိုးရှေ့ရှုရုရှားကိုပဲပြောင်းနေကြဖို့ပြောသွားတယ်လို့မစ္စတာလက်ဖရော့ကပြောပါတယ်။သမ္မတဇယ်လန်စကီပြောဆိုတဲ့ဆိုပြီးတော့မဟုတ်ဘဲနဲ့မစ္စတာလက်ဖရော့ပြောသွားတာပါ။ရုရှားနိုင်ငံသားရဲ့ဝန်ကြီးက2021ခုနှစ်အောက်တိုဘာလမှာယူကရိန်းကဒေါမ်ရုပ်တံနဲ့ပြုလုပ်သွားတဲ့ဇယ်လန်စကီရဲ့မေးမြန်းခန်းကိုရည်ညွှန်းသွားတာဖြစ်ပါတယ်။မေးမြန်းခန်းမှာတော့သမ္မတဇယ်လန်စကီကရုရှားကိုဝင်ရောက်နေရာယူထားတဲ့ Donbass နဲ့ Crimea ဒေသတို့ကနေပြီးတော့ရုရှားဘာသာစကားပြောဒေသခံတွေကိုယူကရိန်းအာဏာပိုင်တွေကမောင်းထုတ်ဖို့ရည်ရွယ်ချက်မရှိဘူးလို့ပြောသွားတာပါ Donbass နဲ့ Crimea ဒေသတွေဟာဘယ်တော့မှရုရှားနိုင်ငံရဲ့အစိတ်အပိုင်းဖြစ်မှာမဟုတ်ဘူးလို့လည်းပြောသွားပါတယ်ရုရှားနိုင်ငံမှာပြောင်းနေခြင်းနဲ့ရုရှားຫນွယ်ပွားယူကရိန်းနိုင်ငံသားတွေကတော့အဲ့ဒီကိုပြောင်းနေဖို့စဉ်းစားတဲ့လို့လည်းအကြံပြုသွားပါတယ်အဲ့လိုမျိုးမင်းမြန်ခဲမှာပြောသွားပြီးချိန်ကစပြီးတော့ရုရှားနိုင်ငံသားရဲ့ဝန်ကြီးကဇယ်လန်စကီစကားကိုလိုရာဆွဲပြောင်းပြီးတော့ရုရှားယဉ်ကျေးမှုနဲ့နှိစက်တဲ့ရုရှားစကားပြောခြင်းနဲ့ယူကရိန်းနိုင်ငံသားတွေရုရှားကိုပြောင်းနေကြဖို့ယူကရိန်းသမ္မတကအမိန့်ပေးခဲ့တယ်လို့မဟုတ်တာကိုပြောနေခဲ့တာပါဝန်ကြီးလက်ဖရော့ကဒီသတင်းမှားကိုပဲသူ့ရဲ့တန်တမန်ခီးတွေသတင်းဌာနတွေနဲ့မင်းမြန်ခန်းတွေနဲ့ကုလသမဂ္ဂတို့မှဆက်ပြီးတော့ပြောကြားနေတာဖြစ်ပါတယ်ဝင်ကြီးလက်ဖရော့ဖြန့်နေတဲ့မဟုတ်တဲ့သတင်းကိုပဲကမ္ဘာတစ်လောကရုရှားတန်တမန်တွေရောအစိုးရသတင်းဌာနတွေရောကလူမှုကွန်ရက်တွေမှာဘာသာစကားပေါင်းစုံနဲ့ပြန်ပြီးတော့ဖြန့်ချီပြီးတော့ရုရှားအစိုးရရဲ့ဝါရဖြန့်လုပ်ငန်းနဲ့သတင်းမှာဖြန့်ချီမှုတွေပို့ပြီးတော့အားကောင်းလို့လှုပ်ဆောင်နေကြပါရဲ့ရှင်
ဒါကတော့ယူကရိန်းသမ္မတကလူမျိုးရေးခွဲခြားသူပါဆိုပြီးတော့ရုရှားပြောနေတယ်ဆိုတဲ့ခေါင်းစဉ်နဲ့မှားမှန်အတည်ပြုထားတဲ့ရုပ်သံဗီဒီယိုပိုလီဂရက်မရေးသံတမ်းကြောတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီလိုမျိုးမှားမှန်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့အချက်အလက်တွေနဲ့အတည်ပြုသိချင်တဲ့ဆိုရင် VOA ရဲ့ Polygraph website မျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ရှင်။ VOA American တန်ရဲ့ည10:00နာရီထိထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့ Editor နဲ့ Senegal Generation Z အစီအစဉ်နဲ့အားကစားခံတာတွေရှုစားနာဆင်ရဖို့ရှိပါတယ်။
Viewer အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ Viewer မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် Viewer American တန်ရဲ့2024ခုနှစ်ဇူလိုင်လ31ရက်ဗုဒ္ဓဖူးနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00ထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ပိုဆိုးလာတဲ့အခြေအနေနဲ့ရွေးကောက်ပွဲထရပ်ပေါက်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတဲ့အေဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ပိုမိုပြင်းထန်လာတဲ့မြမပရိပခမှာအထည်နာနေတဲ့စစ်ကောင်စီက2025ခုနှစ်မှာအထွေထွေရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေပါတယ်။ဒီရွေးကောက်ပွဲဟာလွတ်လပ်မျှတတဲ့ရွေးကောက်ပွဲတစ်ခုဖြစ်လာနိုင်ပါသလား။ရွေးကောက်ပွဲအလွန်ကာလမှာရောတိုင်းပြည်ရဲ့အခြေအနေကတည်ငြိမ်ကောင်းမွန်လာနိုင်ပါလားဒီသတင်းပတ်ရဲ့ editor နဲ့ဆွေးနွေးခန်းအစီအစဉ်မှာဥကြော်စန်းသားကိုမမျှတစင်အောင်ကမေးမြန်းဆွေးနွေးတင်ပြထားပါတယ
်မင်္ဂလာပါဥကြော်စန်းသားရှင်
မင်္ဂလာပ
ါအခုအချိန်မှာတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သတင်းတွေကအမျိုးမျိုးထွက်နေပါတယ်ဘာလို့ရုံရမလဲတောင်မှမသိတော့ပါဘူးအဲ့တော့ဒီမြေပြင်တိုက်ပွဲအခြေအနေတွေဒီစစ်တပ်အခြေအနေတွေကဘယ်လိုရှိပါလဲ
မြေပြင်တိုက်ပွဲမှာတော့စစ်တပ်ကအားနည်းနေတယ်အားဆုတ်ယုတ်နေတယ်ဆိုတာကတော့ဒီပြပြောနိုင်မယ်ထင်ပါတယ်သုံးသပ်သူတွေအလုံးကတော့ဒီချက်ကိုထောက်ပြတယ်မြန်မာစစ်တပ်တော်လေးပဲအင်အားဆုတ်ယုတ်နေပြီလို့ဒါပေမဲ့လည်းအဲ့မြေပြင်တိုက်ပွဲနဲ့ပတ်သက်ပြီးတော့တချို့ကလည်းအဲ့လိုဆုတ်ယုတ်နေတော့မရခင်စစ်တပ်ကြဆုံးသွားမယ်ပြူလဲတော့မယ်လို့သုံးသပ်သူတွေရှိတယ်ဒါမျောလင်းရဲ့သိကြီးရဲ့တချို့ကလည်းပဲဟာအဲ့လိုမဖြစ်နိုင်ဘူးလွယ်လွယ်ကူကူနဲ့ကြဆုံးမှာမဟုတ်ဘူးလို့ပြောကြတယ်လို့ရှိတယ်။တချို့ကလည်းစစ်တပ်ဟာလုံအောင်တော့ပြုံးလို့ဆိုမှာမဟုတ်ဘူးဆိုပြီးတော့အမျိုးမျိုးသုံးသပ်ချက်တွေရှိနေရပါတယ်ဆိုတော့ဒီတိပြပြောသစ်ခက်ပါတဲ့ဒီအခြေအနေတွေဆိုတာကတော့ဒါပေမဲ့တစ်ချိန်တည်းမှာပို့ပြီးလေးထားတာတော့တိုင်းရင်းသားအင်အားစုရောဘလောက်စီစီလုံးလုံးညီညွတ်နေတိုက်ပွဲဆင်နိုင်ကြပါလဲဒီအခြေအနေသိအရေးကြီးပါတယ်။ဆိုတော့အခုဆိုလို့ရှိရင်အဲ့မှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ကြောင့်ဝါတန်ကဝင်ပြီးတော့ဝင်လာတဲ့ဗညာဆွဲသတင်းတော်ကြားနေရပါတယ်ဆိုတော့မြေပြင်တိုက်ပွဲအချိန်တည်းကတော့တိတ်ပြီးအကဲဆက်တဲ့အချိန်နေပေါ့လေပြင်းထန်တိုက်နေကြစေတစ်ဖက်ကလည်းဝင်ထိန်ဖို့ကြိုးစားနေစေဆိုပြီးပြောမှဖြစ်ပါတယ်
အဲ့တော့ဒီရှမ်းမြောက်1029တိုက်ပွဲတွေပေါ့တကြော့ပြန်ပြီးတော့ဖြစ်လာတဲ့အပေါ်မှာပို့ပြီးတော့ကျေပြန့်လာနိုင်တဲ့အနေအထားရောဘယ်လိုရှိပါလဲ
ပို့ပြီးကျေပြန့်လာပါတယ်အခုကျေပြန့်လို့ပဲဒါလာရှိုးရမုဂုတို့အထိရောက်လာပြီဆိုတော့တော်တော်ကိုကျေပြန့်လာပြီဖြစ်ပါတယ်ဆိုတော့တော့ပြောလို့ပဲအဲ့ဒီ TNL နဲ့ MNDAA နှစ်ခုကလာရှိုးထိရောက်လာတယ်ဆိုတော့အဲ့ဒီဟာကိုထိမ့်ဖို့ဆိုပြီးတော့ BWS ကပြောတယ်သူတို့ဟာစစ်ကောင်စီနဲ့ညှိပြီးတော့အဲ့ကိုဝင်ပြီးထိမ့်တယ်ဆိုတဲ့ဘောစစ်ကောင်စီကလည်း BWS ကိုလက်ခံပြီးတော့ဒါဝင်ထိမ့်ခိုင်းတဲ့ဘော BWS ဝါကတော့အစကတည်းကငါတို့ကဖဲမလိုက်ခုပညာပြောခဲ့တယ်ပေါ့လေသို့တော်လည်းပဲဒီတိုင်းရင်းသားတွေရဲ့မဟာမိတ်တွေသူစစ်စင်ရတာလည်းပဲသူတို့ဆရာရတဲ့လက်နဲ့တွေပဲဆိုတာဒါ open secret ပဲလူတိုင်းကသိနေကြတာပဲသူကတော့အစကတော့အဲ့လိုပြောတယ်အဲ့လိုပြောတာလည်းပဲစစ်ကောင်စီကဘာမှမပြောနိုင်ဘူးသူကိစ္စမှလည်းပဲလူပြောပေမဲ့လည်း YouTube SEO ပဲအာကိုပြီးတော့ဝင်ထိတ်မှဆွေးဖြစ်နေရတယ်အဓိကကတော့သူတို့ကမှတရုတ်စီနေလို့ဖြစ်ပါတယ်တရုတ်ကတော့သူတို့ရဲ့အကျိုးစီးပွားကိုအဓိကထားတယ်ဆိုပေမဲ့ဒေသခံတွေကလည်းပဲတချို့ကပြောတယ်အဲ့ဒီ YouTube SEO တက်တွေဝင်လာတော့ကျွန်တော်စီမဘုံကျရာရေးပါတိုက်တာခက်ကြတယ်ဒီလောက်တော့သက်သာသွားမယ်ဆိုပြီးတော့သူကယူဆပြီးကျူဆိုတဲ့အသံပြောရလဲပဲတချို့စကားတော့လည်းကြားပါတယ်ခက်နေတာကတော့အဲ့ဒီဒေတာတွေကိုသတင်းထောက်တွေသွားရောက်ပြီးတော့တီးကြရဟိုဘက်ဒီဘက်သတင်းယူနိုင်တဲ့အခြေအနေတော့မရှိပါဘူးသူကတစင်းဆက်သွယ်ရနိုင်တယ်များပြောတာကိုယူထားတာဖြစ်ပါတယ်သူကစကားပြန်ကောင်းရရင်တရုတ်ကတော့သူတို့ဒါဝင်းပိုင်ခွင့်ရှိရဲ့ဒ justify ဖြစ်သွားတယ်ဆိုတဲ့သဘောပါပဲငါတို့အကျိုးစီးပွားကြီးပဲမဟုတ်ဘူးမင်းတို့ဒေသတည်ငြိမ်အောင်လည်းဖြစ်သွားတယ်တောက်ဒေသခံတွေအတွက်လည်းအနေထိုင်စစ်သားသွားမယ်သဘောဆိုတဲ့ဟာကိုဖြစ်လာတွေ့ရပါတယ်ဆမ်းမြောက်ရဲ့အခြေအနေပေါ့လေ
ဒါဆိုရခိုင်ဘက်မှာပါ哦ဒီရှမ်းမြောက်ဘက်မှာကျတော့ဝါနဲ့နီးလို့ဆိုရင်ရခိုင်ကဝါနဲ့လည်းမနီးပါဘူး။နောက်တရုတ်ရဲ့အကျိုးစီးပွားရေးလည်းအများကြီးရှိပါတယ်။ဆိုရင်တရုတ်အနေနဲ့ဘာလုပ်နိုင်မှာမလဲ။အင
်းရှမ်းမြောက်မှာတော့တရုတ်ကဝါကိုသူရဲ့ proxy ဖြစ်နေသုံးပြီးတော့ဝါကတစ်ဆင့်ဝင်တယ်။ရခိုင်မှာကျတော့အေးကတရုတ်နဲ့ဆက်သွယ်ရှိရဟုတ်တယ်လို့ပြောကြတယ်။ဒါပေမဲ့လည်းအဓိကသိနေရာအေကထူးစစ်စီမျိုးသိနေရဆိုတော့အေကကြားနေမဟုတ်ဘူးဘာလို့ကြားနေပါလဲလို့ပြောတာမဟုတ်ဘူးစစ်ကောင်စီသူကအဓိကထားပြီးတော့တိုက်နေတဲ့အဖွဲ့တော်တော်များများနဲ့ပြစ်တင်တော့တရုတ်တွေသိအခက်အခဲကြုံရတဲ့အခြေအနေပဲဖြစ်ပါတယ်ဆိုတော့တရုတ်ဝင်ဆွဲရင်လည်းပဲအေနဲ့သူနဲ့ဖက်စီဂျန်ဘက်ပြုလည်းမဖြစ်နိုင်တဲ့အခြေအနေပါဒီဟာကတော့သူတို့အကျိုးစီးပွားကလည်းပဲအေကလည်းသိပါနေတယ်ဟာတရုတ်ရဲ့အကျိုးစီးပွားလည်းမထိခိုက်စေဘူးအလားတူသွားပဲတရုတ်ပြိုင်ပဲအိန္ဒိယအကျိုးစီးပွားလည်းငါတို့မထိခိုက်ပါဘူးဆိုပြီးလှုပ်ထားတော့တရုတ်ကတော့လည်းဒါဗေဂျန်နံချက်ဖြစ်တယ်ဆိုတော့တရုတ်ရဲ့တခုပြီးတော့ထွက်ပေါက်ကတော့အင်းနဲ့စစ်ကောင်စီကိုညှိနှိုင်းကြဝင်ညှိနှိုင်းပေးဖို့ပဲဖြစ်မယ်လို့ထင်ပါတယ်ဘယ်လိုအပေးအယူလုပ်ပြီးတော့ညှိမလဲဆိုတော့တော်တော်လေးခက်ခဲမဲ့ကိစ္စအေးလည်းတော်နဲ့အလျှော့ပေးလိမ့်မယ်မဟုတ်ပါဘူးတရုတ်ကိုယ်တိုင်ဝင်ပြီးတော့လှုပ်လာတဲ့ဆိုရင်တော့ဒါလူတွေတရုတ်ခံမှန်းကြသလိုပါလေဒါစီအေးတိုက်ပွဲရဲ့စစ်မြေပြင်ဟိုဘက်ကလည်းပဲကြည်နေမှာမဟုတ်ဘူးပေါ့အထူးသဖြင့်အိန္ဒိယနဲ့သူနဲ့သက်ဆိုင်တဲ့အာရနိုင်ငံကြီးတွေအမေရိကန်မပါတိတိုင်အောင်အဲ့လိုဖြစ်လာကြမဲ့အခြေအနေရှိတယ်ဆိုတော့ဒါရခိုင်ဘက်ကအခြေအနေကတော့တရုတ်အတွက်လည်းပဲတော်တော်လေးအခက်အခဲဖြစ်တယ်ဆိုတော့တိုက်ပွဲကတော့အခုချိန်မှာအေကရှင်ပြီးတော့တိုက်ခိုက်နေစေဖြစ်တယ်လို့ပြောမှာဖြစ်ပါတယ်
အဲ့တော့တစ်ဆက်သေးမေးချင်တာတစ်ခုပါဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရလေယာယီသမရတောင်ဝန်လွှဲပြောင်းယူထားတယ်ဆိုတော့အခြေအနေတွေကဘလို့ဖြစ်လာနိုင်ပါလဲ
။တော့ကျွန်တော်မြင်တာကတော့အာနာသိန်းနဲ့တာဥပဒေနဲ့မှမညီတာအခုကြတော့သူတို့အာနာသိန်းကအောင်မြင်သလားလို့လဲမေကွန်းအကြီးကြီးထုတ်ရမှကိစ္စဖြစ်နေ။အောင်မြင်သလား unsuccessful coup ဆိုပြီးတော့လည်းကပြောကြတယ်။ဒါပေမဲ့အခြေအနေကတော့စူဆူရောအာနဲ့ဆက်ပြီးတော့သုံးနှစ်တောင်ကျော်လာခဲ့ပြီဖြစ်ပါတယ်။နောက်တစ်ခုကလူဒူးကလက်ခံသလား။အဲ့သမနာကြီးဖြစ်ဆိုလက်ခံယူလိုက်တာသိကောင်းတာပဲဆိုပြီးတော့ပြောရလဲပဲဘယ်သူမှမတွေ့ဘူး now နိုင်ငံတကာစစ်ဆန်ရေးမှာဒီတရုတ်အဓိကအဖြစ်တရုတ်ပြည်ပလင်းရင်ကျိုးစိုးကြောင့်မပြောဘူးဆိုတော့သူ့ကိုဘာခေါ်ရမလဲတော့သူကကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးဝန်ကြီးချုပ်လည်းသူကလှုပ်ထားတယ်နောက်သမ္မတဆိုတာလှုပ်လိုက်ပြန်ပြီးရေးသမ္မတအိန္ဒိယသတင်းစာတောင်ထဲမှာတော့ရေးတယ်အာဝန်ကြီးချုပ်လို့ရေးတယ်သူအိန္ဒိယနိုင်ငံရဲ့အမျိုးသားလူမျိုးရေးအကြံပေးကိုနိုင်ငံတော်ဝန်ကြီးချုပ်မင်းအောင်လှိုင်ကားတဲ့2025မှာရွေးကောက်ပွဲအမှန်တကယ်ကျင်းပမယ်ဆိုပြီးကတိပေးပါတယ်ဆိုတော့အိန္ဒိယနိုင်ငံရဲ့သတင်းစာဆောင်မှရေးထားတယ်တော်ဘုန်းကြီးချုပ်လို့သုတ်တယ်ဆိုတော့ကျွန်တော်ဘာသွားသတိရလဲဆိုတော့ဘိုချုပ်ကြီးရှာဗလစ်ကြောင့်ရှာယူထိုင်းကလူကဟုတ်68ပြီတော့ဘိုချုပ်ဆောမောင်အာနာသိန်းတော့သူကဗမာပြည်ကိုလာတယ်ဒါတော့ဘိုချုပ်ဆောမောင်ကသူကလည်းကျွန်တော်ဘိုချုပ်ကြီးခေါ်ရမလားသမ္မတခေါ်ရမလားဝန်ချုပ်ကျွန်တော်ဘာခေါ်မှမသိဘူးအကိုကြီးပဲခေါ်ရမယ်ရာဆွေးတော့အကိုကြီးလို့ပြောသွားတယ်ခုဘိုးချုပ်ပြီးမြောင်းလာတဲ့သူသမရတက်လို့တော့နိုင်ငံသားကလူတွေကပရိုတိုကောအရ address လို့ကရရှိရလေဘာလို့ဘယ်လိုခွာမလဲတော့သူတို့လည်းပဲတော်တော်ကောင်းချုံမဲ့ခိစ္စလို့ထင်ပါတယ်သူတို့ကအဓိကပြောချင်တာကတော့သူအဲ့လိုသမရတက်လို့ချင်းသည်လူတွေကကြိုးစားရဲဆိုရလဲမတွေ့ရဘူးဥပဒေနဲ့မညီလို့ပြောခံရတဲ့စီရင်နိုင်ငံတကာကလည်းကြိုးစားရဲဆိုတာမကြားဘူးဆိုတာပဲပြောမှဖြစ်ပါတယ်သတင်းသမားတယောက်အနေနဲ့
အဲ့ရေကောက်ပွဲကျင်းပနိုင်မဲ့အလားလားအခြေအနေရောရှိပါလား
ရေကောက်ပွဲကျင်းပနိုင်မဲ့အလားလားကိုတိုင်းရင်းတကာစံနဲ့တိုင်းတိုင်းလုံးဝမရှိပါဘူးနယ်မြေလည်းပဲသူတို့ထိန်းချုပ်ထားနိုင်တာတဖြည်းဖြည်းကျုံကျုံကျုံကြီးလာပြီးနယ်မြေဘလောက်မှသူတို့ကျင်းပမှာလဲလုံခြုံရေးမရှိဘူးအဲ့နယ်မြေတွေမှာလည်းပဲဒါအဓိကအဖြစ်တစ်ချက်နောက်တစ်ခုကရေကောက်ပွဲမှာပါဝင်တဲ့လူတို့ဘလောက်ကူစားပြုတဲ့အမှန်တကယ်ကူစားပြုတဲ့ပါတီတွေကိုမဘုံမတင်တာတို့ဘာလို့ညာတို့ရှိနေတော့သူတို့ကိုထောက်ခံတဲ့လူတစုလောက်ပါတီတချို့လောက်ပဲဝင်ပြီးတော့ရှင်ပြိုင်ကြမဲ့သဘောရှိပါတယ်အဲ့ဒါရွေးကောက်ပွဲကျင်းပနိုင်တဲ့အလားအလာပေါ့လေဆိုတော့အဲ့ဒီရွေးကောက်ပွဲကျင်းပရင်လည်းပဲသိ credibility ရှိရဲ့ဒီယုံကြည်စိတ်ချရတဲ့ခိုင်လုံတဲ့ရွေးကောက်ပွဲလည်းမဖြစ်နိုင်ဘူးဘာကြောင့်ဆို free and fair လလပီတရားမျှတရွေးကောက်ပွဲဖြစ်နိုင်ကြလုံးဝမရှိဘူးဆိုပြီးတော့နိုင်ငံသားသုံးသပ်သူတွေကအများကြီးရထားကြတွေ့ရတယ်ပြည်တွင်းကလူတွေကပူစီတာပေါ့လေရွေးကောက်ပွဲဗမာပြည်မှာစစ်တပ်တက်လာတဲ့နေ့လှုပ်ခဲတဲ့ရွေးကောက်ပွဲကဘယ်လိုဆိုတာလူတွေကအများဆုံးသိကြပါပဲသူတို့ဘက်ကနိုင်အောင်လှုပ်ခဲတာပဲဆိုတော့ရွေးကောက်ပွဲကျင်းပနိုင်အောင်တော့ကျင်းပမယ်ဆိုတော့သူတို့ရဲ့ တခုရီးသောထွက်ပေါက်ကရွေးကောက်ပွဲပဲဖြစ်နေအောင်ဒီချိန်မှာသူတို့စီးရင်နဲ့အနိုင်ရွေးတိုက်ဖို့ဆိုရလဲမဖြစ်နိုင်ပါဘူး။အာကျွန်တော်ရွေးကောက်ပွဲလုပ်ပြီးတော့အနာလွှဲပါတယ်ဆွေပုံစံမျိုးလုပ်မယ်လို့ယူဆပါတယ်ဆိုတော့အဲ့လိုရွေးကောက်ပွဲလုပ်ပြီးတော့အနာလွှဲလိုက်ရင်လည်းဘယ်သူ့ကိုလွှဲမလဲပြန်ပြီးစဉ်းစားရမယ်ဆိုရင်တော့ဘုရုံနေဝင်လည်းပဲရွေးကောက်ပွဲလုပ်ခဲ့တယ်ဘုရုံကြီးနေဝင်ကဥနေဝင်ကိုအနာလွှဲလိုက်တာပဲသမနာပြန်ဖြစ်သွားတယ်ဆိုတော့အခုရွေးကောက်ပွဲလုပ်မယ်ဆိုရင်လည်းပဲသူပဲသမနာပြန်ဖြစ်နိုင်ကြီးပေါ့လေကျွန်တော်မြင်မိတာဘာကြောင့်ဆိုတော့2010ဖွဲ့စည်းပုံအရသမနာလုပ်တာဖြစ်ဖို့လူကရွေးကောက်ပွဲကျင်းပပြီးတော့လွတ်တော်2ရက်ကဒုတိယသမနာတယောက်စီရွေးကောက်တင်မြောက်တယ်စစ်တပ်ကူစရီကဒုတိယသမနာတယောက်ရွေးကောက်တင်မြောက်တယ်အဲ့3ရက်ထဲမှာမှညှိပြီးတော့သူအဖွဲ့ကတခါဘသူဖြစ်တဲ့ဆိုပြီးလုတ်တယ်ဆိုတော့ဘုံကြောင့်မကြီးပြောင်းလာတာသူရွေးကောက်ပွဲဝင်ပြီးဖြစ်စေမဝင်ပြီးဖြစ်စေသူကရန်အရေးမခံရလဲစစ်တပ်ကူလေများကတင်မြောက်တော့ဒုတိယသမနာဖြစ်လာနိုင်တယ်အဲ့တော့အဖွဲ့မှရွေးတဲ့အခါသူတို့လူတွေအင်အားကောင်းနေတော့သူပဲသမနာပြန်ဖြစ်ခြင်းလဲဆိုတော့အာသူစင်တဲ့ဖဲကိုသူချိုးပြီးတော့သူကရန်ပဲသမနာဖြစ်အောင်လုတ်တယ်လို့လူတွေကစွဆွဲပြီးပြောဆိုနေရတဲ့အတိုင်းဖြစ်လာလိမ့်မယ်လို့ပဲထင်ပါတယ်အဲ့ရွေးကောက်ပွဲကတကယ်ပြည်သူလူထုဆန္ဒအတိုင်းဖြစ်လာတဲ့ရွေးကောက်ပွဲမဟုတ်ဘူးဒီနေ့တနင်္လာနေ့တော့ဒီနေ့မနေ့မှပဲဗင်နီဇွဲလာနိုင်ငံမှာမဒူရိုအဲသူကသူသမ္မတဆိုပြီးတော့သူကရွေးကောက်ပွဲနိုင်တယ်ဆိုပြီးတော့ကြင်ညာလိုက်ပြီဆိုတော့အမေရိကန်ကလည်းဘာမှမလုပ်နိုင်ဘူးသူတို့ကပထမတကြိမ်နဲ့ဒီလိုတက်လာတော့ဒီဟာတရားမမျှတဘူးနိုင်တဲ့လူကအနာမပြေပဲလုပ်တယ်ဆိုပြီးတော့အမေရိကန်အပြင်းထန်ရေးယူခဲ့တယ်အခုနောက်ပိုင်းဆက်ပြီးဘာမှမလုပ်နိုင်ဘူးဆိုတော့မြန်မာနိုင်ငံမှာလည်းရွေးကောက်ပွဲလုပ်ပြီးတော့သမ္မတမင်းအောင်လှိုင်ဘာညာဖြစ်လာရင်လည်းပဲအမေရိကန်ကထိုက်ပါတော့သူရဲ့ဘက်ကီးယားဖြစ်တဲ့ဒီတောင်အမေရိကလက်တင်အမေရိကမှာတော့သူဘာမှမလုပ်နိုင်တာမြန်မာဖြစ်လို့တော့သူကကံကွက်ယူငါတပါဘာမှမလုပ်နိုင်ပါဘူးအနောက်နိုင်ငံတွေကတရုတ်ကအစည်းအဝေးပြုနေဘာပဲပြောပြောသူတို့ဟာသူတို့အတွက်ဘာမှပြန်တည်ငြိမ်မှုတုံ့ပြန်ရရှိလာရင်ရှိပါစေဆိုရဲလုပ်မယ်အာဆီယံကလည်းပဲအစည်းအဝေးပြုနေအာဆီယံမှာ individual state တွေဟာတနင်္ဂနွေချင်းကတော့သဘောမတူတဲ့နိုင်ငံတွေအများကြီးရှိတယ်ဒါပေမဲ့အာဆီယံမှာ joint communique ဆိုပြီးတော့နောက်ဆုံးဘုံသဘောဒီပြညာရဲ့စူပေါင်းပြီးတော့ကျင်းနေထုတ်တဲ့အခါအလုံး consensus နဲ့ထုတ်ရတာဖြစ်တယ်ကျွန်တော်အာဆီယံသတင်းကိုနှစ်ပေါင်းများစွာကိုယ်တိုင်သတင်းယူခဲ့ဘူးသူတို့အများအမေဟုတ်ငါတို့အလုံးသဘောတူမှလောက်ရတယ်ငါတယောက်တည်းကန့်ကွက်တာတော့တနင်္ဂနွေကျင်းညာချက်မှာကန့်ကွက်တဲ့သဘောမတူဘူးလုပ်တယ်အာဆီယံအလုံးကြတော့လက်ခံတယ်ဆိုတော့ဖြစ်လာမှာပဲဆိုတော့မြန်မာနိုင်ငံမှာလည်းရွေးကောက်ပွဲလုပ်ပြီးတော့ဖြစ်လာရင်လည်းပဲဒီတိုင်းပဲဖြစ်မယ်လို့ဒါတော်တော်လေးခိုင်ခိုင်လို့ပြောရမယ်ထင်ပါတယ်
ဒါဆိုရွေးကောက်ပွဲကျင်းပပြီးရင်ရောသူတည်ငြိမ်အေဂျင့်မှုကရှိနိုင်မှာမလား
ခုနလိုပဲရွေးကောက်ပွဲကျင်းပပြီးရင်လည်းပဲစစ်တပ်ကကြည်စိုးသော2010ဖွဲ့စည်းပုံအရအစိုးရဖြစ်လာမယ်ပေါ့သူတို့အတင်းလုပ်ရင်လည်းပဲလုပ်မယ်ဆိုတော့တရုတ်တို့အာဆီယံတို့ကခေါင်းညှိရင်သူတို့ကလည်းပဲဗမာပြည်မှာတစ်ခုဖြစ်နေအစိုးရတစ်ခုဆက်ဆံလို့ရရင်ပြီးရောဆိုသူတို့ဆက်ဆံရမယ်အသီးမှတ်ပြုရမယ်ဆိုတော့စစ်တပ်ကဥဆောင်တဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကသမ္မတဦးမင်းအောင်လှိုင်ဖြစ်ကောင်းဖြစ်လာမယ်ပေါ့လေဒါပေမဲ့တိုက်ပွဲတွေကတော့တော်လိုင်းရေးအင်အားစုရဲ့တိုက်ပွဲတွေဆက်ဖြစ်နေမှာပဲဆိုတော့အစိုးရနာမည်ပြောင်းတယ်ဒါယူနီဖောင်းပြောင်းတယ်ဝတ်စုံပြောင်းတယ်ဆိုတာလွယ်လို့မြန်မာနိုင်ငံရဲ့မတည်ငြိမ်တဲ့အခြေအနေတိုင်းဒေသအင်အားစုနဲ့ဖြစ်တဲ့တိုက်ပွဲတွေကတော့ဆက်လက်ဖြစ်နေလိမ့်ဦးမယ်လို့ယူဆပါတယ်အဲ့လူဟာပြည်လဲပြမြောက်ဖို့ဆိုတာကတော့စစ်ကောင်စီလုံအောင်ပြုတ်ပြသွားပြီးတော့အဲ့ဒီစစ်တပ်ဥဆောင်တဲ့အစိုးရစစ်တပ်ဟာနိုင်ငံရေးထက်ထွက်သွားသည့်တိုင်အောင်အရင်သားရဲ့အချင်းချင်းကအတော်လေးချိန်နှိုင်းယူရမယ့်ကိစ္စဖြစ်ပါတယ်ဆင်
းဟုတ်ကဲ့ပါဦးကျော်စန္ဒာရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ပုံမပြင်းထန်လာနေတဲ့မြမပြိပခါမှာအထိနာနေတဲ့စစ်ကောင်စီက2025မှာအထွေထွေရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့အပေါ်မှာအလားအလာတွေနဲ့ပတ်သက်လို့ဦးကျော်စန္ဒာကိုမမျှတစင်အောင်ကမေးမြန်းဆွေးနွေးသုံးသပ်ထားတဲ့အက်ဒီတာနဲ့ဆွေးနွေးခဲ့အစီအစဉ်ပါရှင်။အခုဆက်ပြီးတော့ Generation Z ကိုအလှည့်ပေးကြပါတယ်။ထိုင်းမြန်မာနယ်စပ်မဲဟောင်ဆောင်မှာရှိတဲ့ဒုက္ခသည်စခန်းမှာမွေးဖွားပြီးတော့အမေရိကန်ပြည်ထောင်စုမှာရွှေပြောင်းအခြေချခွင့်ရခဲ့တဲ့ကယင်နီလူငယ်တဦးဟာကမ္ဘာထိပ်တန်းတက္ကသိုလ်တစ်ခုဖြစ်တဲ့ Harvard တက္ကသိုလ်မှာကျောင်းတက်ခွင့်ရခဲ့ပါတယ်။ရွှေပြောင်းအခြေချသူတယောက်အနေနဲ့ Harvard လိုမျိုးကမ္ဘာထိပ်တန်းတက္ကသိုလ်မှာတက်ခွင့်ရဖို့ဆိုတာသူတို့မိသားစုအတွက်စိတ်ကူးရင်အိမ်မက်လို့ဖြစ်ခဲ့တာပါ။ Generation Z ပြည်သက်အတွက်မက်ခင်လေးစကားပြောထားပါတယ်။
Hey Gen Z တို့တက်ချင်ရောက်တယ်မိနော် Gen Z တို့ရေဒီတစ်ပတ်တော့ထိုင်းမြန်မာနယ်စပ်မဲဟောင်ဆောင်နားမှာရှိတဲ့ဒုက္ခသည်စခန်းကနေပြီးတော့အမေရိကကိုရွှေ့ပြောင်းအခြေချလာတဲ့ကရီနီအမျိုးသမီးငယ်လေးကကမ္ဘာထိပ်တန်းတက္ကသိုလ်ဖြစ်တဲ့ Harvard မှာကျောင်းတက်ခွင့်ရခဲ့တယ်လေသူဘယ်လိုကြိုးစားခဲ့လဲဆိုတာကို Gen Z တွေအတွက်ပြောပြသွားမယ်နော်
My name is Kin. I am
Mingla ba ma chuma ga raw Kin la u ba. Di kyin ni twet twet shan twet twet yo ba de. Di kyin ni dukkha de sakan ma be mwi ba de shin. Chuma a ta 9 nit law the ga di sakan ga ni thwat la ra so ro sakan ne ga a chang mwi ko ro tait pi ro ma mmat mi ro u bo no. Chuma mi ba ri pyo ra ga raw chuma ne di chuma yin ma le ri ye a na kan ne pinya yi a twet bo no. America ko shwe pyaung ni thai mu song phyat lai da lu pyo de. Chuma ro America ko 2009 khu nit ma yauk ba de shin.
ရွှေ ပြောင်းနေထိုင်သူတယောက်အနေနဲ့အမေရိကကိုရောက်လာခဲ့တဲ့အခါမှာသူဘလောက်ထိအခက်အခဲတွေကြုံရလဲ
It was pretty difficult I think and pretty lonely trying to adjust to the
အမေရိကကိုရောက်ခါစားကတော့အခက်အခဲတချို့တော့ရှိခဲ့တယ်ပေါ့နော်ဟိုအကြောင်းတွေအများကြီးပြောင်းခဲ့ရတော့အတန်းထဲမှာအဖို့မရှိဘဲနဲ့အထီးကျန်းနေဟိုအလေတန်းရောက်တဲ့အထီးတငယ်ချင်းရဖို့ကအရန်ခက်ခဲခဲ့တယ်အင်္ဂလိပ်လိုကလည်းသိပ်ပြီးတော့မပြောနိုင်တော့လေလိုင်ယွန်ကြီးထွေဖြစ်ဖို့အတွက်ကိုမနေကိုစူးစမ်းခဲ့ရတာပေါ့မရဲ့ညီမတို့မိသားစုကိုအကူအညီပေးနိုင်မဲ့လူတွေကိုလည်းရှာရတယ်ညီမရဲ့မိဘတွေအင်္ဂလိပ်စာသင်တန်းတွေတက်နိုင်အောင်ဒီကျမ်းမာရေးအတွက်ပေါ့နော်စေခံပြဖို့ရချင်းယူတာတွေဟိုကားကလည်းမရှိဘယ်သွားလို့ဘာလို့ရမှန်းဆိုတာလည်းမသိဘူးပေါ့အမရဲ့အမမေတလောက်ဆိုလို့ရှိရင်တော့ဒီအတန်းထဲမှာညီမကအာရှကနေလာတဲ့သူဆိုတော့လေဟိုအရန်ဝင်ကုတ်ခဲ့တယ်စကားလည်းတိတ်ပြီးတော့မပြောရခဲ့ဘူးဒါမှမစိုးစားပြီးတော့ပြောချင်ပါတယ်နောက်ဆုံးတော့ညီမတို့ Washington State မှာရှိတဲ့ဒီကန့်ဆိုတဲ့မြို့ကိုပေါ့နော်ပြောင်းခဲ့တယ်ပေါ့အဲ့ဒီမှာမြန်မာပြည်ကနေပြောင်းလာတဲ့သူတွေရှိတော့ညီမတို့ကိုအကူအညီပေးနိုင်တဲ့သူတွေရခဲ့တယ်ဟိုခွဲခြားဆက်ဆံခံရတာတွေလည်းမရှိတော့ဘူးဒီတငယ်ချင်းတွေလည်းရခဲ့တယ်ရှင
်သူကပညာရေးအတွက်ကောဘယ်လောက်ထိစူးစမ်းခဲ့ရလဲ
I will say I'm not naturally smart or
gifted. ညီမကလေအရန်တော်တယ်သူတော့မဟုတ်ခဲ့ဘူး။ဒါပေမဲ့တက်နိုင်သလောက်တော့ပေါ့နော်အစွမ်းကုန်ကြိုးစားခဲ့တယ်။ညီမမိဘတွေကလည်းအမြဲတမ်းပြောတယ်ပေါ့နော်ဒီပညာရေးကအဓိကဦးစားပေးရမယ်ပေါ့။သူတို့ကနှစ်တန်းသုံးတန်းတောင်မှမတက်ခဲ့ရဘဲနဲ့ဒီပညာရေးကိုအရန်အားပေးကြတယ်။ညီမကလည်းအရန်တော်နေရမျိုးမဟုတ်ဘူးမဲ့ဒီကိုယ့်ရဲ့မိဘတွေကိုစိတ်ချမ်းသာစေခြင်းနဲ့သူတို့အတွက်ဂုဏ်ရတဲ့သူဖြစ်စေခြင်းနဲ့ပေါ့ဒီလိုနဲ့ပဲကြိုးစားခဲ့တာပါရှင
့် I just tried my best.
Harvard ကိုရောက်ဖို့ကသူ့ရဲ့အိမ်မက်တဲ့
probably saw Harvard in a movie
the Harvard တက္ကသိုလ်ဆိုတာကရုပ်ရှင်တွေထဲမှာပဲတွေ့နေရတော့လေဒီကျောင်းကြီးကတကယ်ကိုခမ်းနားတဲ့ကျောင်းကြီးပေါ့နော်ငါအဲ့ဒီကျောင်းမှာတက်ရှင်လိုက်တာပေါ့အဲ့လိုတွေတွေ့ခဲ့မှုတယ်ဝင်ဝင်နေပါတဲ့မိသားစုကလာတဲ့ညီမအတွက်ကတော့ဒီဟာကဒါချစ်ချက်ခမ်းနားလုံးနဲ့စိတ်ကူးယဉ်မှုမျိုးပေါ့နော်တကယ်တမ်း full scholarship နဲ့ကျောင်းတက်ခွင့်ရခဲ့တော့ပြောမပြနိုင်အောင်ပဲပြောခဲ့ရတယ်ရှင
်ကျောင်းဝင်ခွင့်ရတဲ့အချိန်တော့သူ့မိသားစုနဲ့သူဘယ်လောက်ထိပြောခဲ့ရလဲဆိုတာကိုလည်းနားထောင်ကြည့်နော
် when I got my acceptance that was around
အဲ့ဒီတော့ငါဒီအမေရိကမှာကိုဗစ်တွေဖြစ်နေတဲ့အချိန်ဆိုတော့ညီမကအိမ်မှာဟိုညီမလေးအတွက်ခောက်ဆွဲပြုံးနေဖို့အတွက်လုပ်နေတာပေါ့နော်အဲ့ဒီအချိန်မှာအီးမေးလ်ဝင်လာတော့ဖုန်းကိုဆက်လိုက်တာကျောင်းဝင်ဝင်ရတယ်ဆိုတာကိုသိလိုက်ရတော့အမေကိုလှမ်းပြောပြတာပေါ့အမေတမီဟာဗတ်မှာကျောင်းဝင်ဝင်ရတယ်ပေါ့အမေကနားမလည်ဘူးညီမရဲ့ဝမ်းဝဲမောင်နှမတွေလိုပဲပေါ့ဒီ University of Washington ကိုသွားမှာမဟုတ်ဘူးလားဆိုပြီးတော့ပြန်ပြီးတယ်ညီမကမဟုတ်ဘူး Harvard ကအရန်ကောင်းတဲ့ကျောင်းတမီးကအဲ့ဒီမှာသွားမှာပေါ့အဲ့လိုပြန်ပြောရတယ်နောက်ပိုင်းညီမကျောင်းတက်တော့မှဒီအမေတို့ကဟို Harvard ဆိုတာဘာလဲသိသွားတာပေါ့နော်ပြီးခဲ့တဲ့မေလာတုန်းကလုတ်တဲ့ဘွယ်နှင်းသမင်အခမ်းအနားမှာညီမတို့တမီးသားစုလုံးတက်ခဲ့ကြတယ်အရန်ပျော်စရာကောင်းတဲ့အချိန်တွေပေါ့အမရဲ
့ Harvard မှာ तू ကဘယ်လိုဘာသာရပ်တွေကိုလေ့လာခဲ့လဲ
So at Harvard I am studying philosophy.
ကျောင်းမှာညီမကစိတ်ပညာဘာသာရပ်ကိုယူခဲ့တယ်ရှင်။ဒီမျိုးနွယ်စုတွေနဲ့ရွှေ့ပြောင်းနေထိုင်သူတွေရဲ့အခွင့်အရေးပေါ့နော်။ဒီ ethnicity, migration rights, စတဲ့ဘာသာရပ်တွေကိုလေ့လာခဲ့တယ်။ပြီးတော့ညီမရဲ့ဒီ identity နဲ့ပေါ့နော်။အဲ့ဒါကကိုယ့်ဘော်ဘလောက်လွှမ်းမိုးမှုရှိနေလဲဆိုတာကိုအမြဲတမ်းတွေးမိနေတယ်။တစ်ချိန်ကြာရင်တော့ကိုမွေးဖွားခဲ့တဲ့နေရာအတွက်တစ်ခုခုလုပ်ပေးခြင်းနဲ့ဆိုတဲ့စိတ်ကတော့အမြဲရှိပါတယ်။
အခုလေသူကသူ့မွေးခဲ့တဲ့ဒုက္ခသည်စခန်းကိုပြန်သွားပြီးတော့အဲ့ဒီမှာရှိနေတဲ့လူငယ်နဲ့အမျိုးသမီးတွေတက်အကူအညီတွေပေးနေတဲ့အဖွဲ့အစည်းတစ်ခုမှဝင်ပြီးအလုပ်လုပ်နေတယ်တဲ့အဲ့ဒီအကြောင်းလေးလည်းနားထောင်ကြည့်ဦး
Right now I'm interning with an organization
အခုညီမကဒီဒုက္ခသည်စခန်းမှာရှိတဲ့အမျိုးသမီးတွေရဲ့အခက်အခဲတွေကိုအကူအညီဖြည့်ရှင်ပေးပြီးတော့သူတို့ရဲ့ဒီစွမ်းဆောင်ရည်မြင့်တင်ပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ We Women ဆိုတဲ့အဖွဲ့မှာ Program Assistant အလုပ်သင်အဖြစ်နဲ့ဝင်လုပ်နေပါတယ်ရှင်ကိုမွေးခဲ့တဲ့နေရာကိုပြောင်းလာတော့ဒီငငယ်တုန်းကအကြောင်းအရာတွေကဟိုခေါင်းထဲကိုပြန်ရောက်လာတယ်ပေါ့နော်ဒီနေရာမှာရှိနေတဲ့သူတွေကိုအကူအညီတွေပေးနိုင်မှုပထမဦးဆုံးပြန်လာခွင့်ရတဲ့အတွက်ကိုကူကိုလည်းအရန်ကိုဂုဏ်ယူမိပါတယ်မ
ဒီလိုကြီးဘယ်နေရာကိုပဲရောက်ရောက်ကိုမွေးဖွားခဲ့တဲ့နေရာကိုဘရောမှမမေ့ဘဲနဲ့အကောင်းဆုံးကြိုးစားပြီးတော့အကျိုးပြုပေးနေတဲ့လူငယ်အမျိုးသမီးငယ်လေးတယောက်အကြောင်းကြားခဲ့ကြရတာနော်ရှေ့တစ်ပတ်ဒီကြားလို့ရှင်လဲဂျန်စီတွေအတွက်ဂျန်စီရှိနေတယ်နော်စောင့်ကြည့်ဖို့မမေ့ပါနဲ့တတ
မခင်လေးတင်ဆက်ပေးခဲ့တဲ့ Generation Z အစီအစဉ်မှာရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။အိုလံပစ်ပြိုင်ပွဲဖွင့်ပွဲအခမ်းအနားမှာတော့ကိုရီးယားနိုင်ငံကနိုင်ငံမှားယွင်းကြေညာခဲ့တဲ့ပေါ်နိုင်ငံတကာအိုလံပစ်ကောင်စီ IOC ကတောင်းပန်လိုက်ရပါတယ်။စိတ်မြင့်အတွက်ရည်ရွယ်ညဉ့်ဉန်းတာကြောင့်အိုလံပစ်ပွဲစဉ်တချို့ပြိုင်ဆိုင်မှုအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ပဲရစ်မှာကျင်းပနေတဲ့အိုလံပစ်ပြိုင်ပွဲဘက်ကနောက်ဆုံးအခြေအနေတွေကိုကိုရန်နိုင်ကဒီသတင်းဘက်ရဲ့အားကစားခန္ဓာမှာစူးစီးတင်ပြထားတာရှုစားနာဆင်ပါရှင်။
2024 Paris Olympic ပြိုင်ပွဲကတော့ဇူလိုင်လ26ရက်နေ့ကစတင်လိုက်ပါပြီ။ဘဝဘောကအားကစားအဖွဲ့နဲ့နိုင်ငံပေါင်း106နိုင်ငံကအားကစားသမား1500ဝန်းရောက်ရှင်ပြိုင်ခဲ့ပြီးတော့ဖွယ်ပွဲခန္ဓာကိုလည်း Paris မြို့မှာခန်းခန်းနာနာကျင်းပခဲ့ပါတယ်။အခုဒီချိန်မှာအရင်ချိန်လေးနဲ့မတူတာကတော့ဒီနေ့ဖွယ်ပွဲကိုအရင်လိုဆင်လာတိုင်းအားကစားကွင်းထဲမှာကျင်းပတာမဟုတ်ဘဲ Paris မြို့ရဲ့စိမ့်မြစ်ကျောင်းတလျှောက်မှာကျင်းပခဲ့တာပါ။ပြိုင်ပွဲဝင်အားကစားသမားအဖွဲ့တွေဟာတဆိုင်ရနိုင်ငံအလိုက်တင်ပေါ်တွေနဲ့ခြိတက်ခဲ့ကြပြီးတော့ကမ္ဘာကျော်အားကစားသမားတွေနဲ့အိုလံပစ်ချန်ပီယံဟောင်းတွေကမိရှုတိုင်ကိုလှည့်လည်ထဲဆောင်ခဲ့ကြတာပါမိုးရေရွာနေတဲ့ဂျာကပဲပဲရစ်မြို့သူမြို့သားတွေပါဝင်ပရိသတ်တွေတိတ်နဲ့ခြိပြီးတော့ပွဲမဲခန္ဓာကိုတက်ရောက်အားပေးခဲ့ကြပါတယ်ပြိုင်ပွဲဖွင့်ပွဲကိုအရင်နှစ်တွေလိုမဟုတ်ပဲအားကစားကွင်းပြင်ပမှာကျင်းပတာကြောင့်ဖွင့်ပွဲမတိုင်ခင်မှာတော့အတော်များများကလုံခြုံရေးရစိုးရိမ်မှုတွေရှိခဲ့ပေမဲ့လည်းဒီဖွင့်ပွဲအတွင်းမှာတော့လုံခြုံရေးရပြဿနာတစ်စုံတစ်ရာကြီးကြီးမားမားမရှိပဲအောင်မြင်စွာကျင်းပနိုင်ခဲ့ပါတယ်အဲ့ဒီအတွက်ပဲရစ်မြို့ကန်တွေကလည်းအကြီးအကျယ်ခုံယူခဲ့ကြပါတယ်။ဒါပေမဲ့ဒီဖွင့်ပွဲမတိုင်ခင်လေးမှာတော့ပြည်သူနိုင်ငံတဝန်းကတချို့နေရာတွေမှာအမြန်ရထားလိုက်အချက်ပေးတဲ့စနစ်တွေမိချိုတိုက်ခိုက်ခံရလို့ခရီးသွားတွေတိတ်နဲ့ချီပြီးတော့အခက်အခဲတွေတွေ့ခဲ့ပါတယ်။ဖွင့်ပွဲမတိုင်ခင်မှာပဲဖြစ်သွားတဲ့အတွက်အိုလံပစ်ပြိုင်ပွဲကိုအနောက်ရှက်ပေးဖို့အတွက်ရည်ရွယ်ပြီးတော့တမင်သက်သက်လုပ်တာဖြစ်တယ်လို့ရှုမြင်နေကြပါတယ်။အနောက်နိုင်ငံမီဒီယာတွေကတော့ဒီတိုက်ခိုက်မှုဟာအိုလံပစ်ပြိုင်ပွဲမှာဝင်ခွင့်မရဘဲပိတ်ခံထားတဲ့ရုရှားရဲ့လက်ချက်ဖြစ်နိုင်တယ်လို့ခန့်မှန်းနေကြပြီးတော့ဒီပေါ်မှာရုရှားဆူရကတော့အလက်မခံပဲဖယ်ချလိုက်ပါတယ်။ဒါပေမဲ့ဒီအိုလံပစ်ပြိုင်ပွဲမှာနောက်ထပ်ပြဿနာတစ်ခုကတော့ဒီဖွင့်ပွဲအခမ်းအနားမှာရုပ်သံထုတ်လွှင့်တဲ့အချိန်မှာရုပ်သံအစီအစဉ်ချင်ကြတဲ့သူကတောင်ကိုရီးယားကစားအဖွဲ့ကိုမြောက်ကိုရီးယားလို့မှားပြီးတော့ပြောလိုက်တာပါ။အိုလံပစ်ပြိုင်ပွဲဖွင့်ပွဲမှာကျင်းပတဲ့အချိန်တောင်ကိုရီးယားကစားအဖွဲ့ကစိတ်မြစ်ပေါ်မှာတင်းမောနဲ့ရောက်လာချိန်မှာအစီအစဉ်ချင်ကြတဲ့သူကတောင်ကိုရီးယားကစားအဖွဲ့ကိုမြောက်ကိုရီးယားနိုင်ငံရဲ့နာမည်ဖြစ်တဲ့ကိုရီးယားဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံဆိုပြီးတော့ပြည်သူ့ဘာသာနဲ့ချင်ညာခဲ့တာပါ။အဲ့ဒီအတွက်တောင်ကိုရီးယားဘက်ကအကြီးကျယ်ဒေါသထွက်ခဲ့ပြီးတော့အဲ့လိုမှားပြီးတော့ချိန်ညာလိုက်တဲ့ပုံမှာလဲနိုင်ငံတကာအိုလံပစ်ကော်မတီ IOC ကတောင်ကိုရီးယားနိုင်ငံကိုထောင်းပန်လိုက်ပါတယ
် So we made it very clear from the IOC an operational mistake was made
we can နိုင်ငံတကာအိုလံပစ်ကော်မတီ IOC ရဲ့လုပ်ငန်းပိုင်းဆိုင်ရာမှာမှားသွားတယ်ဆိုတာကျွန်တော်တို့ရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်ဖွင့်ပွဲညနေမှာမှားသွားတော့ငါတွားနေတဲ့အဖွဲ့တွေကအများကြီးဖြစ်ပြီးအဲ့ဒီဖြစ်သွားတဲ့အမှားအတွက်ကျွန်တော်တို့အနေနဲ့တောင်ကိုရီးယားပြည်သူတွေကိုတောင်းပန်ပါတယ
်။အောက်သောပြိုင်ပွဲတွေဘက်မှာတော့ Paris Olympic ရဲ့ပထမဆုံးရွှေစိတ်စုကိုတော့တရုတ်နိုင်ငံကရသွားခဲ့ပါတယ်။10မီတာ rifle အသင်းလိုက်လေသနက်ပြပြိုင်ပွဲမှာပထမရပြီးတော့အခုနှစ် Olympic ပြိုင်ပွဲရဲ့ပထမဆုံးရွှေစိတ်ကိုရသွားခဲ့ပါတယ်။အင်္ဂါနေ့ကထိကတော့တရုတ်နိုင်ငံကသနက်ပြကနေရွှေ3ခု၊ဒိုင်ပင်ကနေ2ခုနဲ့သပွဲတင်တင်းစ်ကနေရွှေ2ခုရထားပါတယ်။သပွဲရင်တင်းနစ်အမျိုးသားအမျိုးသမီး၂ယောက်တွဲဖိုင်နယ်မှာတရုတ်ကမြောက်ကိုရီးယားကိုအနိုင်ရပြီးတော့ရွှေစိတ်ရရှိခဲ့တာဖြစ်ပါတယ်။ပဲရစ်အိုလံပစ်ပြိုင်ပွဲမှာမြန်မာနိုင်ငံကနေတွားရောက်ရှင်ပြိုင်ခဲ့တဲ့မြန်မာအားကစားသမား၂ဦးဖြစ်တဲ့သထားသူစားနဲ့ဖုံးပြေဟန်တို့ကတော့ပြိုင်ပွဲမှာအရင်နေပြီးတော့ထွက်လာရပြီဖြစ်ပါတယ်။ကျွန်တော်အားကစားသမားသထားသူစားဟာဇူလိုင်လ28ရက်နေ့ကကစားတဲ့ပထမပွဲမှာဂျပန်နိုင်ငံကအကာနေယာမာဂူချီကို21-21-21-10နဲ့ရှုံးနိုင်ခဲ့ပြီးတော့ဇူလိုင်လ29ရက်နေ့ကဒုတိယပွဲမှာလည်းကနေဒါနိုင်ငံကမီရှဲလ်လီကို21-16-25-23နဲ့ရှုံးသွားတာကြောင့်အုပ်စုနှစ်ပွဲလုံးရှုံးပြီးတော့ပြိုင်ပွဲကနေထွက်လိုက်ရပါတယ်။သရသူစားကတော့အုပ်စုဒုတိယပွဲစဉ်မှာအကောင်းဆုံးကြိုးစားရှင်ပြိုင်ခဲ့ပေမဲ့လည်းအလုံးမျောလင့်ထားသလိုအနိုင်မရတဲ့အတွက်အလုံးကိုတောင်းပန်ပါတယ်။ကွင်းထဲကိုလာရောက်အားပေးသူတွေရောအွန်လိုင်းကနေအားပေးတဲ့သူတယောက်ချင်းစီကိုလည်းကျေးဇူးတွေအများကြီးတင်တယ်ဆိုပြီးတော့သူ့ရဲ့လူမှုကွန်ရက်ကနေပြောထားပါတယ်။ယခုအကစားသမားဖုံးပြေဟန်ကတော့မီတာ100အလုတ်ကူးပြိုင်ပွဲမှာ 55.56 စက္ကန့်နဲ့သူ့ရဲ့အတုံးမှာဒုတိယရခဲ့ပေမဲ့လည်းအလုံးပေါင်းစံချိန်မှာတော့အဆင့်83ပဲရတာကြောင့်နောက်တစ်ဆင့်ကိုဆက်မတက်တော့ပဲပြိုင်ပွဲကနေထွက်လိုက်ရတာဖြစ်ပါတယ်ခင်ဗျာအိုလံပစ်ပြိုင်ပွဲဘောလုံးပွဲတွေဘက်မှာတော့အမျိုးသားဘက်မှာ16သင်းကိုအုပ်စု၄စုခွဲကစားခဲ့ပြီးတော့အမျိုးသမီးဘက်မှာတော့12သင်းကိုအုပ်စု3စုခွဲပြီးတော့ကစားခဲ့ကြပါဗျာ
ဒီနေ့အိုလံပစ်ပြိုင်ပွဲအမျိုးသားဘောလုံးပွဲတွေဘက်မှာတော့ရွှေစိတ်ရဖို့ရေပန်းအစားဆုံးကတော့အင်ရှင်ပြင်သစ်အသင်းဖြစ်ပြီးတော့အဲ့နောက်မှာတော့စပိန်အာဂျင်တီးနားနဲ့ဂျပန်တို့ဘိုးဆွဲနိုင်တယ်ဆိုပြီးတော့တစ်ပေးနေကြပါတယ်။ပြင်သစ်အသင်းဟာအုပ်စု၃ဘွဲ့ကစားတော့မှ၃ဘွဲ့လုံးနိုင်ပြီးတော့အုပ်စုပထမရခဲ့ပြီးဂျန်နဲ့အုပ်စု B နဲ့အုပ်စု C တွေမှာတော့အာဖရိကနှစ်သင်းဖြစ်တဲ့မော်ရိုကိုနဲ့အီဂျစ်တို့ကအုပ်စုပထမတွေရခဲ့ကြပြီးတော့နာမည်ကြီးစပိန်နဲ့အာဂျင်တီးနားအသင်းတွေကတော့အုပ်စုဒုတိယပဲရခဲ့ပါတယ်။အုပ်စုဒီမှာတော့အာရှကဂျပန်က၃ဘွဲ့လုံးနိုင်ပြီးတော့အုပ်စုပထမရပါတယ်။စပိန်နဲ့အာဂျင်တီးနားအသင်းတို့အုပ်စုဒုတိယပဲရတာကြောင့် quarter final မှာတော့ပြင်သစ်နဲ့အာဂျင်တီးနား၊အီဂျစ်နဲ့ပါရာဂွေး၊မော်ရိုကိုနဲ့အမေရိကန်၊ဂျပန်နဲ့စပိန်တို့တွေ့ကြမှာဖြစ်ပါတယ်။ quarter final ပွဲစဉ်တွေကတော့လာမယ့်တောက်ကြနေ့မှာကစားကြမှာဖြစ်ပါတယ်။မြို့သမီးအိုလံပစ်ဘောလုံးပွဲတွေဘက်မှာဒီနေ့မှာထူးခြားတာကတော့ပြိုင်ပွဲအသင်းတွေကိုလေ့ကျင့်တာကို drone နဲ့ထောင်လန်းခဲ့တဲ့ကနေဒါမြို့သမီးအသင်းကိုလိုင်းနာမဲ့ကျင့်ဝတ်စည်းကမ်းတွေချိုးဖောက်မှုနဲ့အုပ်စုကနေ6မှတ်လျှော့လိုက်ပြီးတော့ကနေဒါအိုလံပစ်အမျိုးသမီးအသင်းရဲ့နီးပြကိုလည်းနီးပြအဖြစ်ကနေထုတ်ပယ်ပြီးတနစ်ပိတ်ဖို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကဆုံးဖြတ်လိုက်ပါတယ်။ဒါပြင်ကနေဒါအသင်းကတာဝန်ရှိသူ၂ယောက်ကိုလည်းတနစ်ပယ်လိုက်ပြီးတော့ကနေဒါဘောလုံးဖွဲ့ချုပ်ကလည်းပေါင300,000ကျွဲဒဏ်ရာရလိုက်ပါတယ်ခင်ဗျာ။ဒီနေ့အိုလံပစ်ပြိုင်ပွဲတင်းနစ်ပြိုင်ပွဲတွေဘက်မှာတော့ကမ္ဘာထိပ်တန်းတင်းနစ်ကစားသမား2ဦးဖြစ်တဲ့ Novak Djokovic နဲ့ Rafael Nadal တို့မျိုးသား2ဦးချင်းဒုတိယအဆင့်မှာတွေ့ခဲ့ကြပါတယ်။တင်းနစ်ပြိုင်ပွဲတွေကိုတော့ပြင်သစ် Open ကျင်းပတဲ့ကွင်းမှာကျင်းပတာဖြစ်လို့ဒါက Nadal ရဲ့အောင်မြင်ဆိုပေမဲ့လည်းဒီပွဲမှာတော့ Djokovic က Nadal ကို 6-1-6-4 နဲ့နှစ်ပွဲပြန့်နဲ့နိုင်သွားခဲ့ပါတယ်။ဒီနေ့အိုလံပစ်ပြိုင်ပွဲတွေမှာပရိသတ်တွေစိတ်ဝင်စားနဲ့စောင့်ကြည့်ခဲ့ကြတာကတော့ American ကဂျွန်မာကစားသမား Simon Biles ဖြစ်ပါတယ်။ပြီးခဲ့တဲ့2020တိုကျိုအိုလံပစ်ပြိုင်ပွဲမှာသူမဟာပြိုင်ပွဲကနေရုတ်တရက်ထွက်သွားပြီးအခုအိုလံပစ်ပြိုင်ပွဲမှာပြန်ပါလာတာဖြစ်ပါတယ်။ဒါဟာသူ့အတွက်တော့အိုလံပစ်ပြိုင်ပွဲကိုတတိယအကြိမ်ဝင်ပြိုင်တာဖြစ်ပြီးတော့ပထမဆုံးပြိုင်တဲ့နေ့မှာပရိသတ်တွေအတော်များများကလည်းသူ့ကိုလာအားပေးခဲ့ကြပြီးတော့အဲဒီထဲမှာနာမည်ကြီးရုပ်ရှင်မင်းသား Tom Cruise နဲ့ဆိုရော်ရီဖြစ်တဲ့ Lady Gaga နဲ့ John Legend တို့လည်းပါဝင်ခဲ့ပါတယ်။အင်္ဂါနေ့ကကစားခဲ့တဲ့အမျိုးသမီးအသင်းလိုက်ဂျွန်မာပြိုင်ပွဲမှာတော့ Simon Biles ဟာအမေရိကန်မျိုးသမီးအသင်းနဲ့အတူရွှေစိတ်ရသွားခဲ့ပါတယ်။ဒါဟာသူ့အတွက်တော့အိုလံပစ်ပြိုင်ပွဲမှာရတဲ့၅ခုမြောက်ရွှေစိတ်လည်းဖြစ်ပါတယ်။ဒီပွဲကိုတော့နာမည်ကြီးတွေက FIFA ဥက္ကဋ္ဌ Gianni Infantino, Michael Phelps, Serena Williams တို့အပြင်ရုပ်ရှင်မင်းသားမင်းသမီးတွေကလည်း Nicole Kidman နဲ့ Natalie Portman တို့လာပြီးတော့အားပေးခဲ့ကြပါတယ်ခင်ဗျာ။ဒီကွန်ပျူတာပြိုင်ပွဲတွေဘက်ကနောက်ထပ်သတင်းတစ်ခုကတော့ Paris မြို့ကစိတ်မြင့်အတွင်းမှာရေထူးညဉ့်ဉန်းမှုတွေများနေတာကြောင့်မြို့သား Triathlon ပွဲကိုရွှေ့ဆိုင်းခဲ့ရပါတယ်။ရေထူးညဉ့်ဉန်းနေတာကြောင့်ပြိုင်ပွဲဝင်တွေအနေနဲ့လေ့ကျင့်မှုတွေမလုပ်နိုင်ဘဲနှစ်ရက်သက်တိုက်ဖျက်ခဲ့ရသလိုပြိုင်ပွဲကိုလည်းဗုဒ္ဓဟူးနေ့အထိရွှေ့ဆိုင်းခဲ့ရပါတယ်။ဒီအခြေအနေကြောင့်ပြိုင်ပွဲကျင်းပဖို့အခြေအနေကမသေးမကြာဖြစ်နေပြီးတော့ပြိုင်ပွဲစီစဉ်သူတွေလည်းစိတ်ညစ်နေကြပါတယ်။ပြီးခဲ့တဲ့တောက်ကြာနဲ့စနေနေ့တွေမှာမိုးအတော်လေးရွာချလိုက်တာကြောင့်မြေကြီးထဲမှာဘက်တီးရီးယားပိုးတွေများနေပြီးတော့အခြေအနေပေါ်မူတည်ပြီးတော့ပြိုင်ပွဲကိုထပ်ရွှေ့ကောင်းရွှေ့ရနိုင်တဲ့အခြေအနေလည်းဖြစ်နေတယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့အားစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ရပါတယ်ခင်ဗျာ
။အားကစားပြိုင်ပွဲရဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ကိုရနိုင်ကစူးစီးတင်ပြပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍပါရှင်။ဒီကနေ့ညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်။
အီရန်သမ္မတသေဂျန်တစ္ဆာကျင်းဆိုပွဲကိုတက်ရောက်ဖို့တီအီရန်မြို့တော်ကိုရောက်နေတဲ့ဟာမတ်စ်အဖွဲ့ခေါင်းဆောင်အစ္စမီဟာနီယာဟာအစ္စရေးရဲ့တိုက်ခိုက်မှုကြောင့်တေဆုံးသွားခဲ့ကြောင်းဟာမတ်စ်အဖွဲ့ကဒီကနေ့ပဲပြောလိုက်ပါတယ်။ဟာနီယာကအီရန်နိုင်ငံကအိမ်တလုံးမှာတေဆုံးခဲ့တာလို့လည်းဟာမတ်စ်အဖွဲ့ရဲ့ Telegram မှာဖော်ပြထားပါတယ်။အစ္စရေးကတော့ဒီကိစ္စနဲ့ပတ်သက်ပြီးလက်တလောမှတ်ချက်တစုံတရာမပေးသေးပါဘူး။ဒီမနက်ကမှစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကြီးညာထားတဲ့အရေးပေါ်ကာလကိုစစ်ကောင်စီကဒီကနေ့ပဲနောက်ထပ်6လသက်တမ်းတိုးလိုက်ပါတယ်။နိုင်ငံအနှံ့လက်နက်ကင်ပဋိပက္ခတွေကြီးထွားလာနေပြီးအတိုက်ခံအင်အားစုတွေကအသာစီးရနေတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲနိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကလုံးစီဝေးခြင်းပါပြီးအရေးပေါ်ကာလသက်တမ်းတိုးဖို့ကိုဆုံးဖြတ်ခဲ့တာပါ။ရှေ့လာမယ့်2025ခုနှစ်မှာရွေးကောက်ပွဲကျင်းပဖို့နဲ့နေမြေတည်ငြိမ်ခြင်းလိုအပ်ချက်တွေရှိနေတာကြောင့်သက်တမ်းတိုးဖို့ဆုံးဖြတ်ခဲ့တာလို့လည်းနိုင်ငံပိုင်သတင်းမှာဖော်ပြထားပါတယ်။ဒီတစ်ချိန်နဲ့ပါဆိုရင်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကအရေးပေါ်ကာလသက်တမ်းတိုးခဲ့တာ6ချိန်ရှိသွားပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကဆန္ဒပြသူတွေကိုတက်တက်ချိန်ပြီးပစ်ခတ်နေတဲ့ဗီဒီယိုဖိုင်နဲ့ဓာတ်ပုံတွေထွက်ပေါ်လာပြီးတဲ့နောက်ဆန္ဒပြចောင်းသားတွေကိုအကြမ်းဖက်ဖြိုခွင်းမှုအဆုံးသက်ရေး နိုင်ငံတကာကဖိအားပေးမှုတွေတိုးလာပါတယ်။ကုလသမဂ္ဂဥရောပသမဂ္ဂနဲ့နိုင်ငံတကာလူချင်းချမ်းသာကွင်အဖွဲ့တို့ကလည်းအစိုးရအလုပ်ကိုင်နေရာအတွက်ခွဲရန်စနစ်ကျင့်သုံးမှုကိုဆန့်ကျင်နေတဲ့ကြောင်းသားတွေပေါ်တသက်ညာညာကင်တွေဖို့တောင်းဆိုခဲ့ကြပါတယ်။ရဲတပ်ဖွဲ့နဲ့စစ်ရုံတွေရဲ့အစီရင်ခံစာအရဇူလိုင်လ16ရက်နေ့ကနေ22ရက်အတွင်းနှိမ်နင်းမှုတွေကြောင့်လူ200ကျော်သေဆုံးခဲ့ရပြီးတရဝင်းမဟုတ်တဲ့ကိန်းကနန်းတွေအရဆိုရင်သေဆုံးသူဟာ300နဲ့500ကျော်ရှိနေတယ်လို့လည်းခန့်မှန်းနေကြပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Aurelius Richards နဲ့ Cider Handon ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့ကြတဲ့အတွက်တော်ရရှင်တွေကိုကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ VOA ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပြာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသေးရှင်။